to the Voice of America in Burmese.
ဒီအောင်ကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်သံကနေ2024ခုနှစ်စက်တင်ဘာ22ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ Hezbollah ဘက်ကအစ္စရေးကို rocket တုံး100ယောင်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တင်းမာမှုတွေမြင့်တက်နေပါတယ်အမေရိကန်ရွေးကောက်ပွဲအကျိုးနောက်တစ်ချိန်စကားစစ်ထုတ်ဖို့ကန့်လန့်ချက်ကိုဒုသမရ Harris ကလက်ခံလိုက်ပါတယ်ဒီလိုထိတဲ့ရောင်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူတင်ပြပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အဖက်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့စစ်ကောင်စီဘက်ကရွေးကောက်ပွဲလုပ်ဖို့ပြောနေတာနဲ့ပတ်သက်ပြီး
ဒီစစ်ကောင်စီပြောနေတဲ့တကောင်စီကောက်မယ်ရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့အရာတွေကိုပြောတာရှိတယ်။နံပါတ်1ကတော့ခရီးနီပြည်မှာကတော့ဒီအရာတွေဖြစ်ဖို့ဟိုမရှိဘူး
။ခရီးနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီရဲ့ဒီဒုဥက္ကဋ္ဌခွန်ဘီဒူပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါပြင်ရွှေဂျာတို့ရဲ့မျောလင်းချက်ကမ္ဘာမြေမှမီဒီယာမြင်ကွင်းကျမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
လက်မနနိုင်ငံချေဆိုင် Hezbollah ဖွဲ့က rocket တုံး100ယောင်နဲ့ Israel ရဲ့ Haifa မြို့အနီးဝန်းကျင်ပါဝင်အတွင်းပိုင်းပူချတဲ့နယ်မြေတွေကိုပါတိုးချဲ့ပြီးဒီကနေ့ပဲတက်ခတ်ခဲ့ပါတယ် Israel ကလဘနွန်ပကျန်းကိုအချိန်ပေါင်းရန်နဲ့ချီတက်ခတ်ခဲ့ပြီးတော့လက်တုံပြန်တဲ့တက်ခတ်မှုတွေနဲ့အတူလားနဲ့ချီတင်းမာနေတဲ့နှစ်ဖက်ကြားစစ်ပွဲကြီးတစ်ခုအတွင်ဖြစ်လာနေတာပါ Israel နိုင်ငံမြောက်ပိုင်းကိုညဘက် rocket တွေနဲ့ဒလဆက်ပစ်ခတ်ခံခဲ့ရတာကြောင့်လေကြောင်းရဲ့ချက်ပြေးတဲ့နေနဲ့အတူလူပေါင်းထောင်နဲ့ချီပေးလို့ရတင်းရှောင်ခဲ့ကြရပါတယ် rocket တုံးတွေဟာအရသားတွေရှိတဲ့နေရာတွေကိုပိတ်မှတ်ထားခဲ့ကြောင်း Israel စစ်တပ်ကပြောဆိုလိုက်ပြီးအရင်ကစစ်ပတ်ပိတ်မှတ်တွေကိုအဓိကထားခဲ့ရကပြောင်းလဲလာတဲ့တက်ခတ်မှုကြောင့်တင်းမာမှုတွေပုံမကြီးထွက်လာမဲ့အလားအလာတွေလည်းရှိနေပါတယ်ဟိုင်ဖာမြို့နီးကလူနေအဆောက်အဦတစ်ခုကို rocket တုံးထိမှန်မှုကြောင့်လူသုံးယောက်ဒဏ်ရာပြီးအဆောက်အဦနဲ့ကားတွေလည်းမိလောင်ခဲ့တာပါလက်မနောနိုင်ငံဘေရုတ်မြို့မှာအစ္စရေးရဲ့တောက်ချန်နီကလေကြောင်းတက်ခတ်မှုကြောင့် Hezbollah ထိတ်တန့်ကောင်းဆောင်တချို့ပြင်အမျိုးသမီးနဲ့ကလေးတွေပါဝင်လူ45ယောက်သေဆုံးခဲ့ပြီးတော့အစ္စရေးကို rocket တုံးတွေနဲ့တုံ့ပြန်တက်ခတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံခါခီမြို့ကလူနေရပ်ကွက်မှာရုရှားရဲ့တိုက်ခိုက်ခံမှုကြောင့်ကလေးတချို့ပါဝင်လူ21ယောက်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဒေသခံအုပ်ချုပ်ရေးမှူးကဒီနေ့ပဲပြောလိုက်ပါတယ်အထက်မြေအဆောက်အဦနှစ်ခုမှညဘက်လူတွေအိတ်ချိန်စနေနေ့ညဘက်ကတိုက်ခိုက်ခံမှုကြောင့်ဒဏ်ရာပြင်းထန်သူ2ဦးပါဝင်ထိခိုက်သူတွေထဲက10ဦးကိုဆေးရုံတင်ကုသပေးခဲ့ရကြောင်းအုပ်ချုပ်ရေးမှူး Oleg Saigubov က Telegram လူမှုကွန်ရက်ကနေပြောပါတယ်2022ခုနှစ် February လကရုရှားကျူးကျော်မှုတိုင်ငယ်လူဦးရေ 1.4 သန်းနေထိုင်တဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကနေဆက်မျိုးလည်းဖြစ်ဒုတိယအကြီးဆုံးလည်းဖြစ်တဲ့ခါခီမြို့ကိုရုရှားကအကြိမ်ကြိမ်ပစ်မှတ်ထားပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်ယူကရိန်းသမ္မတ Vladimir Zelensky ကတော့အနောက်မဟာမိတ်နိုင်ငံတွေကထောက်ပံ့ကူညီထားတဲ့လက်နက်တွေကိုရုရှားနိုင်ငံအတွင်းပိုင်းထိယူကရိန်းတပ်ဖွဲ့တွေကတိုက်ခိုက်ရမှာအသုံးပြုခွင့်ပေးဖို့လိုအပ်နေတာကိုအခုနောက်ဆုံးတိုက်ခိုက်ခံရမှုကပြသနေတယ်လို့အမေရိကန်ခီးစဉ်မတိုင်ခင်မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောလိုက်ပါတယ်ယူကရိန်းသမ္မတရဲ့အမေရိကန်ခီးစဉ်အတွင်းကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောဖို့စီစဉ်ထားသလိုအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့လည်းထွေးဆုံမှာဖြစ်ပါတယ်ခင်ဗျာ
နိုဝင်ဘာလ9ရက်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်တရင်နှစ်ပတ်လောက်လို့အော်တိုဘာလ23ရက်နေ့မှာသမ္မတဟောင်းဒေါ်နယ်ထရန့်နဲ့နောက်တစ်ချိန်စကားဆစ်ထုတ်ဖို့အမေရိကန်ရုပ်သံ CNN ရဲ့ဖိတ်ကြားချက်ကိုဒုသမ္မတကမလာဟဲရစ်ကလက်ခံလိုက်ပါတယ်။ပြန်ပြဲ Republican သမ္မတလောင်းထရန့်ကိုလည်းလက်ခံဖို့တိုက်တွန်းတဲ့အကြောင်း Democratic သမ္မတလောင်းဟဲရစ်ရဲ့ CNN ရဲ့အဖွဲ့ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ CNN နဲ့ဖိတ်ကြားချက်နဲ့ပတ်သက်လို့မေးမြန်းမှုတွေပေါ်ထရန့်ရဲ့ပြောခွင့်ရတယောက်ကတော့နောက်ထပ်စကားစစ်ထိုးပွဲလုံးမမဟုတ်ကြောင်းအစောပိုင်းပြောဆိုချက်ကိုကူကာတုံ့ပြန်ထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကပထမဆုံးအခြေသမ္မတလောင်းနှုတ်ရဲ့စကားစစ်ထိုးပွဲမှာတော့ဒီမိုကရက်တစ်သမ္မတလောင်းဟဲရစ်အသာရခဲ့တယ်လို့စစ်တမ်းတွေကဖော်ပြခဲ့ကြတာပါ။သမ္မတလောင်းထရန့်ကတော့ရွေးကောက်ပွဲမတိုင်ခင်နောက်ထပ်စကားစစ်ထိုးလို့မှမဟုတ်ဘူးလို့ပြီးခဲ့တဲ့ကြာသပတေးနေ့မှာပဲသူ့ကိုယ်ပိုင် Truth Social လူမှုကွန်ရက်မှာပြောဆိုထားပါတယ်ပြီးခဲ့တဲ့ဇွန်လတဲ့ထရန့်ရဲ့စကားစစ်ထိုးရမှာသမ္မတဂျိုးဘိုင်ဒန်ရဲ့ဆွမ်းဆောင်ရေးအားနည်းချက်ကြောင့်ဒီမိုကရက်ပါတီတွေနဲ့ကျွမ်းကျင်သူတွေက ဝေဖန်မှုတွေထွက်ပေါ်ခဲ့ရကရွေးကောက်ပွဲကနှုတ်ထွက်ကြောင်းသမ္မတကကြေညာခဲ့ပြီးဒုသမ္မတ Harris ကိုထောက်ခံကြောင်းကြေညာထားတာဖြစ်ပါတယ်ခင်ဗျာ
။ယူရိုနိုင်ငံအရှေ့ပိုင်းကကြောင်မီးသွေးတွင်းမှာပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်လူ33ယောက်ထပ်မံသေဆုံးပြီးတော့18ယောက်ဒဏ်ရာရသွားတယ်လို့အီရန်အာဏာပိုင်တွေကဒီနေ့မှပြောလိုက်ပါတယ်။မနေ့စနေနေ့ညကစတင်ဖြစ်ပွားခဲ့တဲ့ဒီပောက်ခွဲမှုဟာအီရန်နိုင်ငံသမိုင်းမှာအဆိုးအဝါဆုံးတပ်တော်လူဝင်ပောက်ခွဲမှုဖြစ်ပြီးတော့နောက်ထပ်ပျောက်ဆုံးနေသူတွေလည်းရှိနေဆဲဖြစ်တယ်လို့ဆိုပါတယ်ဒီပောက်ခွဲမှုဟာတေရန်မြို့တော်အရှိတောင်ဘက်မိုင်300ကျော်အကွာကတာဘတ်မြို့မှာဖြစ်ပွားခဲ့တာပါတည်ဆုံသွားတဲ့သူတွေရဲ့ရုပ်အလောင်းတွေကိုကြောင်မီးသွေးတွင်းထဲကနေဒီကြောင်မီးသွေးတွေတည်တဲ့ရထားတွေနဲ့တည်ခဲ့ရတာဖြစ်ပါတယ်ပောက်ကွဲမှုဖြစ်တဲ့အချိန်မှာတော့အဲ့မှာအလုတ်လုံနေတဲ့သူ80လောက်ရှိတာဖြစ်ပြီးတော့18ယောက်ကတော့ကြောင်မီးသွေးတွင်းရဲ့မြေအောက်အနက်ပေ650လောက်ကနေ2300လောက်မှာပိတ်မိနေကြတယ်လို့နိုင်ငံပိုင်ရုပ်သံလိုင်းကနောက်ပိုင်းမှာကြေညာပါတယ်ဒါမဲ့လည်းဒီပောက်ကွဲမှုနဲ့ပတ်သက်ပြီးအချက်အလက်တွေကတနေ့လုံးလိုလိုအပြောင်းလဲတွေဖြစ်နေပြီးတော့တချို့သတင်းတွေကတော့တည်ဆုံးတဲ့သူအရေအတွက်ဒီထက်ပိုများနိုင်တယ်လို့လည်းဖော်ပြပါတယ်အခုလိုဒီပောက်ကွဲမှုဖြစ်ရတာဟာမိသိန်းတန်းွေယူဆင်ခဲ့တာကြောင့်ဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်ကုလသမဂ္ဂထွေထွေညီလာခံတက်ဖို့အတွက်ညီအောင်မျိုးကိုသွားဖို့ရှိနေတဲ့အီရန်သမ္မတကတော့ပိတ်မိနေတဲ့အလို့သမားတွေကိုကယ်ဖို့အတွက်အစွမ်းကုန်လှုပ်ဆောင်ကြဖို့နဲ့မိသားစုဝင်တွေကိုအကူအညီပေးဖို့အမိန့်ထုတ်ထားပြီးတော့ပောက်ကွဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကိုလည်းစတင်နေပြီလို့ပြောလိုက်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံ NATO ဒေသမှာမိုတီတန်ရွာသွန်းရကရည်ကြီးမှုတွေအတွင်းပျောက်ဆုံးနေသူ6ဦးထပ်မံကိုအရေးပေါ်ကစရေးတွေဒီကနေ့ဆက်လက်ရှာဖွေကြပါတယ်ဇန်နဝါရီလ1ရက်နေ့ကမြင်းငင်တန်တင်ခဲ့တဲ့ဒေသမှာရည်ကြီးမြေပြိုမှုတွေကြောင့်လူတူးလဲတည်ဆုံးခဲ့တာပါရေပြည်ရန်အဆိုးဆုံးခံခဲ့ရတဲ့စူဇူးနဲ့ဝါချီမာမြို့တွေပါဝင် NATO ကျွန်းစုံမြောက်ပိုင်းကန်ယူလန်ဒေသအီရှိခါဝါခေန်ကမြို့တော်များမှာမိုးပြင်းထန်ရွာသွန်းနိုင်တယ်လို့လဲဂျပန်နိုင်ငံမိုးလေဝသဌာနကစနေနေ့မှာပဲအမြင့်ဆုံးအဆင့်သတိပေးခဲ့ပါတယ်နောက်ပိုင်းမှာမိုးသွေးထံမဲ့သတိပေးချက်ကိုလျှော့ချလိုက်ပြီးမဲ့ရေကြီးမြေပြိုနိုင်တဲ့အန်ဒီသတိပေးချက်ကိုတော့ဆက်လက်ထုတ်ပြန်ခဲ့တာပါစူဇူးမြို့မှာရေနောက်မြောပါယာကလူတူးတည်ဆုံးပြီးနောက်တူးလဲပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လူနဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးကြတာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပြီးဒီထဲကမှ Ranger တို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးမှာပါရေပေးတင်နေတဲ့ Bangladesh နိုင်ငံမှာမြန်မာပြည်ကတိမ်းရှောင်လာတဲ့တိမ်းချီတဲ့ Ranger ဒုက္ခသည်တွေနေထိုင်တဲ့ဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုမှုဒဏ်တွေဆူဆူဝါးခံရပြီးတော့လူသေဆုံးတဲ့အထိလဲအသက်အန္တရာယ်နဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့ Ranger ဒုက္ခသည်တွေကပြောပါတယ်ဒီလိုသဘောကဘေးဒဏ်ကိုနှစ်စဉ်ရင်ဆိုင်နေကြတဲ့ Ranger ဒုက္ခသည်တွေအတွက်သူတို့နေထိုင်တဲ့အဆောက်အဦတွေကိုခိုင်မာအောင်စောက်လုပ်ပေးဖို့နဲ့တဘာဝဘေးဒဏ်ချိုးတင်ကာကွယ်နိုင်ရေးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဒီထက်ပိုပြီးတော့စနစ်တကျဆောင်ရွက်ပေးပါလို့လည်းတောင်းဆိုကြပါတယ်ရ ेंजर တို့ရဲ့မျှော်လင့်ချက်အစီအစဉ်ကနေမတ်စုမုံကအစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
တဘာဝဘေးအန္တရာယ်နဲ့ရင်ဆိုင်နေရတဲ့အာရှဒေသတွေတဲကတစ်ခုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မိုးများရေကြီးမှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်အဲ့ဒီထဲကမှမြန်မာပြည်ကတိမ်းရှောင်လာတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ရာဒုက္ခသည်စခန်းတွေထဲမှာရေကြီးမြေပြိုမှုဒဏ်တွေခံရပြီးတော့လူသေဆုံးတဲ့အထိအသက်အန္တရာယ်နဲ့ရင်ဆိုင်နေရပြီးဆူဆူဝါးဝါကြုံတွေ့နေရတယ်လို့ရိုဟင်ဂျာဒုက္ခသည်တွေက VOA ကိုပြောပြပါဗျ။ပြီးခဲ့တဲ့သတင်းပတ်စက်တင်ဘာလ23ရက်နေ့ကမိုးသီးထန်စွာရက်စက်ရွာသွန်းခဲ့ပြီးတော့ဒုက္ခသည်စခန်းတွေထဲမှာမြေပြိုကျခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်မိသားစုလိုက်ဒုက္ခသည်3အပါအဝင်အနည်းဆုံးလူ6ဦးအသက်ဆုံးရှုံးခဲ့ရတယ်လို့ထိခိုက်ဒဏ်ရာရတဲ့သူတွေအများအပြားရှိခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်မှာပြီးခဲ့တဲ့သတင်းပတ်တုန်းကရဲစတိုက်ဆိုသူတို့မိုးသီးထန်စွာရွာသွန်းခဲ့ပြီးတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေအပါအဝင်ကော့စ်ဘဇားခရိုင်တိကျနေရာနှစ်ခုမှာမြေပြိုကျမှုတွေဖြစ်ခဲ့တယ်ဆိုတာကိုဒုက္ခသည်ရေးရာစီမံကိုယ်ကဲရေးအရာရှိမိုဟာမက်ဆမ်ဆပ်ဒူဇာကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ဘင်္ဂလားဒေ့ရှ်မှာဒီရိုဟင်ဂျာကန့်နေတဲ့မှာမိုးများရေကြီးမြေပြိုကျပြီးတော့မိသားစုလိုက်အသက်ဆုံးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့သူတိထားတဲ့လောက်ကိုရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါဗျ
။ဟုတ်ကဲ့ပါစက်တင်ဘာလဒုတိယအပတ်ပေါ့စေရနေ့ကနေ14ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာရိုဟင်ဂျာဒုက္ခသည်စခန်းဧရိယာတစ်ခုလုံးနိုင်မိုးတိတန်ရွာသွန်းမှုကြောင့်စကားမဲ့နေစနေဒီကြေလွတ်မှုတံကိုဆူဆူဝါးဝါကြုံတွေ့ခဲ့ရတာကိုတွေ့ရပါတယ်။နောက်ပြီးတော့စက်တင်ဘာလ23ရက်စကားမဲ့စလီ ဟခင်ဘာရာဒုက္ခသည်စခန်းတွင်လေမြေပြုံမှုကြောင့်မိသားစု၅ဦးထဲကတာပါ၃ဦးသေဆုံးပြီးသားမေနှုလွင်မြောက်ခဲ့တာကိုတွေ့ရပါတယ်ဒီလိုမျိုးတဘဝဘေးအန္တရာယ်နေ့စဉ်နေ့တိုင်းလို့လို့ဒုက္ခသည်စခန်းမှာခြုံတွေ့ခဲ့ရပါတယ်လူသေဆုံးမှုနဲ့နောက်ဩယံပြတ်စီမှုအမြဲအပြားရှိခဲ့ပါတယ်။ဆေးရနီကနေ14ရက်နေ့အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကောစဘကဒူရင်ဂါဒုက္ခသည်စခန်းဧရိယာတစ်ခုလုံးမှာမိုးတည်တံ့ရွာသွန်းမှုကြောင့်စခန်းဘက်20ရက်အုံစင်ပြီးဒုက္ခသည်စခန်းမှာရေလွှမ်းမှုမိုးတံကိုဆူဆူဝါဝါခြုံတွဲခဲ့ရတာကိုတွေ့မြင်ခဲ့ရပါတယ်။နောက်ပြီးတော့စခန်းမဲဆလေဟာကင်ဖာရာဒုက္ခဆက်စခန်းတွင်လည်းဟက်ဒီနေမှာပဲမိုးအစမတန်ရွာသွန်းမှုကြောင့်စက်တင်ဘာလ13ရက်နေ့ပေါ့မြေပြူ၍မိသားစုတစုထဲကတာပါတုံးတဲဆုံခဲ့တာကိုတွေ့ရပါတယ်သမီးနာဝါအထဲလိုခြံရိတ်ခဲ့ပါလေခင်ဗျာ
ဒီလိုမျိုးရိုဟင်ညာဒုက္ခတွေမကြာခဏရင်ဆိုင်နေရတဲ့အသက်ဘေးအန္တရာယ်နဲ့ပါကြုံတွေ့ရတဲ့မိုးများရေကြီးမြေပြိုမှုတွေနဲ့ပတ်သက်လို့တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ပေးနိုင်ရေးသတိပေးနှိုးဆော်မှုတွေကိုကန့်တာဝန်ခံနေတဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခတွေစခန်းတွေထဲမှာကြိုတင်နှိုးဆော်တိုက်တွန်းမှုတွေရှိခဲ့ပါတယ်လို့ပြောပြပါတယ်ဒါပေမဲ့ဒီလိုမျိုးသတိပေးတိုက်တွန်းနှိုးဆော်မှုတွေကတကယ်ပဲမြေပြိုကျမှုတွေဖြစ်လာတဲ့အခါမှာရင်ဆိုင်နိုင်စွမ်းရှိပါသလားဆိုတာကိုတော့ရိုဟင်ညာဒုက္ခသည်တွေရဲ့အခြေအနေဥကြုံမြင့်ကအခုလိုရှင်းပြပါဗျ
။စကားတဝန်ရှိပုဂ္ဂိုလ်များနဲ့စကားတဝန်ခံများကဒီလိုမျိုးတဘဝဘဲန်တွေခြောက်ရောက်လာမှာကိုချုပ်တည်သတိပေးနှိုးဆော်မှုတွေရှိခဲ့တော့လေဒီလိုတောင်ကုန်းပေါ်မှာရှိနေကြတယ်တောင်ဆောင်မှာနေထိုင်ကြတယ်ဒုက္ခစီတူကြမကြာခဏဆိုသလိုအသက်အန္တရာယ်နဲ့ကြုံတွေ့တာကိုတွေ့မြင်ရပါတယ်ခင်ဗျာ
တဘာဝဘေးအန္တရာယ်ကဆယ်စုနှစ်အတွင်းမှာအပြင်းထန်အဆိုးဝါးဆုံးရင်ဆိုင်နေရတဲ့အရှေ့တောင်အာရှထဲမှာတော့မြန်မာပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံထိုင်းနိုင်ငံအိန္ဒိယချင်းလာအို BNL ပါဝင်အာရှတစ်ခွင်မှာလူသိန်းချီဒုက္ခရောက်နေကြရတာဖြစ်ပါတယ်ဒီလိုမျိုးနှစ်စဉ်နှစ်တိုင်းပို့ပြီးတော့မှဆိုးဝါးလာနေတဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုမိုးလေဝသဖောက်ပြန်မှုတွေကြားမှာဒုက္ခသည်စခန်းနေထဲမှာခိုလုံနေထိုင်ရတဲ့ဒုက္ခသည်တွေအတွက်မိုးများရေကြီးမြေပြိုမှုတွေဖြစ်လာတယ်ဆိုရင်ချုပ်တင်ကာကွယ်မှုတွေစနစ်တကျလှုပ်ဆောင်မှုတွေကိုပို့ပြီးတော့မှအလေးထားပြီးလှုပ်ဆောင်သင့်တယ်လို့ဒုက္ခသည်တွေကပြောပါတယ်ဒီလိုမျိုးချုပ်တင်ပြင်ဆင်မှုတွေကိုရိုဟင်ဂျာဒုက္ခသည်စခန်းထဲမှာဘယ်လိုမျိုးစီစဉ်ပေးထားပါသလဲဆိုတာကိုလည်းအခုလိုပြောပြပါတယ်
လာတဲ့တဝန်ရှိပုဂ္ဂိုလ်များနဲ့စကန်းတဝန်ခံကောင်းဆောင်များအပါအဝင်အင်ဂျီအရင်ယူများတို့ကဒီလိုမျိုးအသိအန္တရာယ်ချက်ရောက်သောဒေသကနေစနစ်တကျနေရာရွှေ့ပြောင်းထိထားမယ်ဆိုရင်အသေးပြေကနေလွင်မြောင်းနိုင်ကြောင်းအချိန်ပြိုထင်ပြလိုပါလိမ့်ခင်ဗျာ
လွန်ခဲ့တဲ့9နှစ2018ခုနှစ်တုန်းကမြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ထဲမှာမြန်မာစစ်တပ်နဲ့နယ်စားဆောင်တပ်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာတနိုင်ငံနယ်ဆက် Cross Bazaar ခရိုင်နယ်ကိုရိုဟင်ညာဒုက္ခသည်တွေတိမ့်နဲ့ချီပြီးတော့အလုံးရင်ထွက်ပြေးလာခဲ့ကြတာမှာတော့အခု9နှစ်အကြာမှာစခန်းထဲမှာရှိတဲ့ရိုဟင်ညာဒုက္ခသည်အရေးအတွက်ကတသန်းဝန်းကျင်လောက်ရှိလာနေပြီဖြစ်ပါတယ်။ဒီလိုတိမ့်နဲ့ချီတဲ့ရိုဟင်ညာတွေဟာဒုက္ခသည်စခန်းတွေထဲမှာပဲခိုးလုံနေထိုင်ရရင်းနဲ့နေရရင်းကိုလည်းပြန်ခွင့်မရသေးသလိုဒုက္ခသည်စခန်းထဲမှာစားနပ်ရိက္ခာဖြတ်တောက်မှုအပါအဝင်အလုတ်ကိုင်းရှာပါတာလုံခြုံရေးအန္တရာယ်စိုးရင်ရတာနဲ့အခုလိုသဘာဝဘေးဒဏ်တွေကိုပါထပ်ဆင့်ရင်ဆိုင်နေကြရတာဖြစ်တဲ့အတွက်သူတို့အတွက်အနာဂတ်မျှော်လင့်ချက်ကမဲ့နေပါတယ်ရိုဟင်ညာဒုက္ခသည်တွေနေရပြန်နိုင်ရေးဆိုတာကလည်းလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာအာရခတက်တော် AA နဲ့စစ်ကောင်စီကြားနောက်ပြီးတော့စစ်ကောင်စီကိုထောက်ခံတဲ့မွတ်စလင်စိုးရောက်အဖွဲ့တွေကြားတိုက်ပွဲတွေကပြင်းထန်နေတဲ့အတွက်ရိုဟင်ညာဒုက္ခသည်တွေအပါအဝင်ရခိုင်ဒေသခံတွေဟာတိုက်ပွဲကနေလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်။ရိုဟင်ညာဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ထဲမှာလက်တလောမှာကိုတိမ်းနဲ့ချီပြီးရှိနေတဲ့အတွက်နောက်ထပ်ဒုက္ခသည်အစ်စ်တွေကိုလက်မခံဘူးဆိုတဲ့မူကိုလက်ခံထားပေမဲ့ရခိုင်မြောက်ပိုင်းရဲ့တိုက်ပွဲတွေပြင်းထန်မှုတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့သူတွေက1000ကျော်အထိရှိလာနေပြီလို့ပြောပါတယ်။ဒီဒုက္ခသည်တွေအတွက်လက်တလောခိုးလုံနေထိုင်ရေးစားနပ်ရိက္ခာနဲ့ သူတို့အတွက်စီမံပံ့ပိုးမှုတွေကဘာမှမရှိဘဲနဲ့အခက်တွေ့နေကြရတယ်လို့လည်းဒုက္ခသည်တွေကပြောပြပါတယ်။အခုလက်ရှိဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရဘက်ကတော့နေရက်ကိုမပြောင်းနိုင်ကြသေးတဲ့ရိုဟင်ဂျာတွေပြည်ပမှာအခြေချနေထိုင်ရေးအတွက်နိုင်ငံတကာနဲ့ကုလသမဂ္ဂအတိုင်းဝန်ကဝိုင်းဝန်းကူညီပေးကြပါဆိုတာကိုတောင်းဆိုထားပေမဲ့လည်းလက်တလုံးမှာဒုက္ခသည်စခန်းတွေထဲမှာခိုးလုံနေဆဲသိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနောက်ထပ်ထပ်ပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်လာတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့တဘာဝဘေးအန္တရာယ်လုံခြုံရေးအန္တရာယ်တွေအပါအဝင်သူတို့အတွက်အနာဂတ်မျှော်လင့်ချက်တွေကတော့မရေမရာဖြစ်နေကြဆဲဖြစ်ပါတယ်ရှင်
အဆုံးမှာပြောပြတော့တာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးအစွေးနေကအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ KNP မှာစစ်ကောင်စီအုပ်စိုးလို့မရနိုင်တဲ့ဒေသတွေပုံမှုများပြလာနေပြီးစစ်ကောင်စီတက်တယ်လဲအားနေနေတဲ့အတွက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောနေတဲ့ရွေးကောက်ပွဲဖြစ်လာမှာမဟုတ်ဘူးလို့ IEC KNP နဲ့ဂျာကာလာအုပ်ချုပ်ရေးကောင်စီဒုဥက္ကဋ္ဌခွန်ပီဒူးက VOE ကိုပြောပါတယ် KNP တော်လှန်ရေးတပ်ပေါင်းစုတွေတနစ်ကြော်ကြာထိန်းချုပ်ထားတဲ့မဲဆဲမြို့မြို့တော်ခန်းမရှိမှာခွန်ဘီဒူးနဲ့မန်းအင်ဂျင်နိုင်တွဲဆုံမိမြန်ထားတဲ့ဒုတိယပိုင်းကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကျွန်မအခုရောက်ရှိနေတာကတော့ကီနီပြည်နယ်မဲဆဲမြို့မှာပါဒီမျိုးကိုကီနီတော်လှန်ရေးတပ်ပေါင်းစုတွေကထိန်းချုပ်ထားပါတယ်။ကီနီလူမျိုးစုပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလလတအပါအဝင်ကီနီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့ KNPP စတဲ့ကီနီအဖွဲ့တွေအားလုံးစုပေါင်းပြီးတော့မဲဆဲမျိုးကိုပြီးခဲ့တဲ့နှစ်ဇွန်လကစတင်အုပ်ချုပ်နိုင်ခဲ့တာဖြစ်ပါတယ်။စစ်ကောင်စီကင်းစင်နေတဲ့ကီနီပြည်နယ်ဒေသအခြေအနေတွေနဲ့ပတ်သက်လို့ကီနီခေါင်းဆောင်တွေနဲ့ VOE ကတွေ့ဆုံမေးမြန်းထားတဲ့နေရာမှာပြီးခဲ့တဲ့သတင်းဘက်ကတော့ KNDF ဥက္ကဋ္ဌလည်းဖြစ် IEC ကီနီဂျာကာလာအုပ်ချုပ်ရေးကောင်စီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ခွန်ဘီဒူးနဲ့မဲဆဲမြို့မြို့တော်ခမ်းမရှိတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုထုတ်လွှင့်ခဲ့ပါတယ်။အခုတော့ဒုတိယပိုင်းကိုဆက်လက်မထုတ်လွှင့်ခင်မှာစစ်ကောင်စီကင်းစင်တဲ့မဲဆဲမြို့အခြေအနေနဲ့ပတ်သက်လို့ခွန်ဘီဒူးပြောပြတာကိုနားဆင်ကြည့်ရအောင်ပါ။ဒါမြို့
တော်ခမ်းမဟိုလက်လက်ကြီးကြလို့ချုပ်ထားတယ်ပြည့်နေတော့ဖြစ်တယ်
။ဟုတ်ဒါလက်လက်ကြီးကြထားရင်ဟ
ုတ်တယ်ဟုတ်တယ်။ဟုတ်ကဲ့ကြာနေတယ်တော့ခုဒီတက်ရှင်ပြန်မလုပ်နိုင်တယ်သူဟိုဘာလဲဘာလဲလည်းနဲ့အစပိုင်းစားတဲ့သူကြံခဲ့မှာဆိုလို့ဆိုတော့တက်ရှင်တော့မလုပ်ဖြစ်ကြသေးဘူး။အမကျန်တဲ့ဌာနဆိုင်ရာယုံတွေကတော့အများစုလုပ်ပြီးပြီ
။အဲ့တော့တစ်ချိန်တစ်ဖက်မှာကြာတော့အခုသူတို့ဒီစစ်ကောင်စီတက်တွေထွက်တဲ့အချိန်မှာသူတို့မိုင်းနေထားခဲ့တယ်လို့မြေမြုံမိုင်းနေရှိနေတယ်လို့ဆိုတော့အဲ့ဒီစိုးရိမ်ချက်တည်းရောဘယ်လိုရှိလ
ဲ။ message ထဲမှာတော့မရှိဘူးသူတို့ဆို message မှာသူတို့ဒီအများကြီးမရှိခက်လိုက်ဘူးပေါ့နော်။တတ်မဆွဲခက်လိုက်တဲ့သူရဲ့ဒီအာဘယ်လိုပုံလဲမိုင်းတွေအရင်ချထားတဲ့ဟာမျိုးမရှိဘူး။ဒါပေမဲ့သူတို့တတ်ဆွဲခဲ့တဲ့ဒီပန်သိန်းကြီးရွာတို့မျိုးကြတော့တရွာလုံးကမိုင်း400-500လောက်ရှိတယ်လို့ယူဆရတယ်ဆိုတော့အဲ့ဒီမိုင်းတွေကြောင့်မလို့အခုဒီရွာသားတွေမပြောင်းနိုင်သေးဘူး။ရွာသားတွေ4-5ယောက်ကလည်းမိုင်းနေမိတယ်။ဟုတ်ကဲ
့
ဆိုတော့အဲ့ဒါမျိုးတွေဖြစ်တယ်။အာနဆကတော့တိန်းတဲ့ချိန်မှာဒီတရနေ့ရက်လည်းလောက်ပဲကြာတယ်။တရနေ့ရက်တွင်ကျွန်တော်ပြီးတိန်းနိုင်ခဲ့တဲ့အတွက်ပေါ့နော်ကျွန်တော်တို့ဟိုဘယ်လိုကမဲဟိုဘယ်လဲအမေမြန်ဆန်လေးနဲ့ပေါ့နော်မောထုတ်နိုင်တဲ့အတွက်ဒီမိုင်းတွေကတော့လောက်အန္တရာယ်မရှိဘူးပြဟုတ်။ဟု
တ်ကဲ့ဒါပေမဲ့အဲ့တော့ဒီကလေးစစ်ဆောင်နေရသူတို့နေရပြန်မယ်ဆိုလို့ရှိရင်ဒီမိုင်းညီမျိုးမိုင်းအခြေအနေကဘယ်လိုဖြစ်လာနိုင်မလဲရှင
်။အာမြေမြုပ်မိုင်းကတော့ဒီ identify လုပ်ထားတာကနေရာပေါင်း100ကျော်ရှိတယ်ပေါ့နော်စစ်ကောင်စီတပ်ဆွဲခဲ့တဲ့စစ်ကောင်စီဖြတ်တန်းခဲ့တဲ့နေရာတွေကတော့ကျွန်တော်တို့ဒီမြေမြုပ်မိုင်းရှိတယ်ဆိုတဲ့ဟာလေးကိုကျွန်တော်တို့ဟိုပြထားတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဝက်ချားနေရာရောက်ခင်တော့အဲ့ဒါတွေတွေ့လိမ့်မယ်ပေါ့နော်လမ်းဘေးဒီမှာဆိုင်ဖို့လုပ်ထားတယ်။နောက်အဲ့ဒီနေရာမှာလည်းသူ့နေရာတွေကိုကျွန်တော်တို့ထိန်းချုပ်ထားတဲ့အတွက်ဒီမိုင်းရှင်လေးကိုဆက်လုပ်နေတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့မှာမိုင်းရှာဆက်တွေမရှိတဲ့အတွက်အခက်အခဲလေးကြီးကြီးဖြစ်နေတယ်။ဒီမိုင်းကလည်းပလတ်စတစ်မိုင်းဖြစ်တဲ့အတွက်ပေါ့နော်ဒီအထူးဒီဆက်တွေနဲ့ပဲရှာရတာပေါ့နော်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့မရှိတဲ့အတွက်ပေါ့နော်ဒီဘက်ဖိုးတွေနဲ့အခုနောက်ပြောဖြီးလို့ရတယ်ပေါ့နော်မိုင်းကွဲလို့ရအောင်ပေါ့နော်လို့လုပ်နိုင်တဲ့တရားဟာတွေကိုလုပ်ပြီးမှပဲရွာသားတွေကိုပေါ့နော်ပြန်နေဖို့ပြုဖို့ပေါ့နော်စိုက်ပျိုးရေးတွေပြန်လုပ်နိုင်ဖို့အတွက်ကိုပြန်ခွင့်ပြုထားတဲ့ဟာတွေက450ရွာတော့ရှိပြီဒါပေမဲ့ခုနောက်ပြောတဲ့ຢာချီရှိတဲ့အတွက်ပေါ့နော်ကဟိုတရားနေပါလောက်ကဆက်ပြီးမှမိုင်းပေါ်ရောက်မယ့်နေရာတွေရှိပါမယ်ပြန်ဆို
စစ်ကောင်စီကတင်ဆင်နေတဲ့ရေကောက်ပွဲက အခုဆိုရင်ပေါ့နော်သူတို့ကသူတို့ဒီကျင်းပနိုင်တဲ့မြို့နယ်တွေပြည်နယ်တွေမှာသူတို့တိုင်းတွေမှာကျင်းပမယ်ဆိုတဲ့အနေထားမှာကီနီပြည်နယ်မှာရောရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေရှိလားရှင
်ဟုတ်ဒီစစ်ကောင်စီပြောနေတဲ့တကောင်စင်ကောက်မယ်ရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့အရာတွေကိုပြောတာရှိတယ်အာနံပါတ်၁ကတော့ကီနီပြည်မှာကတော့ဒီအရာတွေဖြစ်ဖို့ဟိုမရှိဘူးဘာဖြစ်လို့ဆိုတော့နေရာတိုင်းမှာကျွန်တော်တပ်ဖွဲ့တွေရှိပြီးမှဟိုစစ်ကောင်စီတပ်တွေကသူ့ရဲ့တပ်ရင်းနေမှာပေါ့နော်ဒါပုံနေရတဲ့နောက်ဒီဟာခုခံစစ်တွေပေါ့နော်ခံစစ်တွေလုံနေရတဲ့နေရာမျိုးဖြစ်တဲ့အတွက်စစ်ကောင်စီဘက်ကခုနပြောတဲ့ရွေးကောက်ပွဲလုပ်ဖို့နေနေတတာပေါ့နော်အပြင်တော့မထွက်လို့ထွက်လို့မရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဒီရွေးကောက်ပွဲတွေကိုလုပ်ဖို့ကတော့မဖြစ်နိုင်ဘူးပေါ့နော်ဒါတစ်ချက်နံပါတ်2တစ်ချက်ကတော့ဒီနေ့တော်လိုင်းရေးတနိုင်ငံလုံးတော်လိုင်းရေးကနေရာတိုင်းမှာရှိနေတယ်ပေါ့နော်ခေရွေးတာရန်ကုန်မှာပဲဖြစ်မန္တလေးမှာပဲဖြစ်ပေါ့နော်လူထုလှူရှာမှုတွေပြုလုပ်ခွင့်ရမယ်ပေါ့နော်နောက်ဒီဆန္ဒမဲတွေကိုမန္တကယ်လုပ်ကြမယ်ဆိုတော့ခုနစစ်ကောင်စီရဲ့ဒီရွေးကောက်ပွဲတွေကိုနေရာတိုင်းမှာတပိတ်မောက်ကြလိမ့်မယ်နေရာတိုင်းမှာကန့်ကွက်ကြလိမ့်မယ်ပေါ့နော်ဆိုတော့ဒီဟာကအောင်မြင်မှုဟိုမရှိတဲ့နိုင်ငံရေးအဆိုပြုချက်တွေဖြစ်နေတယ်ပေါ့နော်အဲ့တော့စစ်ကောင်စီပြောနေတဲ့ဒီအရာတွေအားလုံးကိုကျွန်တော်တို့ကဟိုဘယ်လိုခေါ်မလဲဒီသူတို့လည်းမချက်မပြုတ်လို့ဘူးဖြစ်လည်းမဖြစ်နိုင်ဘူးလို့လည်းပြောချင်တယ်နိုင်ငံတကာတွေကရောဒီပြည်သူပြည်ပကဒီတန်တိုင်းဝိုင်းတွေရောပေါ့နော်ဒီစစ်ကောင်စီပြောနေတဲ့ရွေးကောက်ပွဲကတော့ဖြစ်လာနိုင်ဖို့မရှိဘူးဆိုတာလည်းအလုံးရိပ်မိပြည်သားဖြစ်ပါလိမ့်မယ်လို့ပဲပြန်ပြီးမှတုတ်ပြန်ပြောလို့ပါတယ်ဗျဟုတ
်ဒါဆိုရင်ဒီကင်းဒီပြည်နယ်အနေနဲ့อ่ะပေါ့နော်ဒီမြန်မာနိုင်ငံရဲ့အပြောင်းလဲပေါ့အခုစစ်ကောင်စီအပြောင်းလဲအနေနဲ့မြန်မာနိုင်ငံရဲ့အပြောင်းလဲကိုဘယ်လိုလမ်းကြောင်းနဲ့ဖြစ်လာလိမ့်မယ်လို့ချမှတ်ထားလဲညှော်လင့်ထားလဲရှင
်ကျွန်တော်တို့ green ပြည်ကနေပြီးမှပေါ့เนาะဒီနိုင်ငံရဲ့ဟိုစံပြဖြစ်အောင်ကျွန်တော်တို့စ조사နေတဲ့အရာတွေရှိတယ်ဒါပေမဲ့အဲ့ဓာတွေမပြောခင်မှာကျွန်တော်တို့ရဲ့ဒီအခက်ခဲလေးကိုလည်းဟိုအမှန်တိုင်းပေါ့เนาะဟိုသုံးသနိုင်ဖို့လိုတယ်ပေါ့เนาะဆိုတော့နံပါတ်3ကတော့ဒီဒါစီးရေးမှာကျွန်တော်တို့အပိတမလုပ်နိုင်သေးတဲ့အရာတွေအများကြီးရှိတယ်။နောက်ကျွန်တော်တို့ရဲ့ညဉ့်ညူရေးတွေတိဆောက်ဆရာလေးတွေအများကြီးရှိတယ်။ဒါပေမဲ့ဒီဟာကပေါ့နော်တဖြည်းဖြည်းနဲ့တိုးတက်ပြောင်းလဲနေတယ်လို့ယုံကြည်တယ်ပေါ့နော်။ဒီလိုလုပ်တဲ့ချိန်မျိုးမှာဒီကျွန်တော်တို့အရေးကြီးတဲ့သင်ခန်းစာတွေကတော့စီလုံးညဉ့်ညူခြင်းအဖြစ်ပြည်내ကိုပေါ့နော်အခုလိုမျိုးထိန်းချုပ်နိုင်တယ်လို့အုပ်ချုပ်ရေးတွေနောက်ဒီဟာလူထုကြားမှာပေါ့နော်ဒီတောက်ခံနိုင်ဖို့အတွက်ပေါ့နော်လူမှုစီးပွားရေးတွေပြန်လည်တည်ဆောက်နိုင်တယ်ဆိုတာကိုပြသတဲ့အတွက်ပေါ့နော်ဒါကျွန်တော်တို့ဟို share လုပ်တဲ့ဟိုအရာဖြစ်ပါတယ်ပေါ့နော်ပြီးရင်တော့ကျွန်တော်တို့ကဒီ democracy အခြေခံမူနဲ့ပေါ့နော်ဒီအုပ်ချုပ်ရေးတွေဒီဟိုဘာလဲအစိုးရကြားမှာပေါ့နော်ဖွဲ့စည်းတည်ဆောက်မှုတွေကလူတိုင်းဝိုင်းကပိုလက်ခံပြီးမှာပေါ့နော်လူတိုင်းဝိုင်းမှာလည်းဟိုအားကောင်းတယ်ပေါ့နော်ထောက်ခံနေတဲ့အခြေအနေမျိုးရှိတယ်လို့နိုင်ငံတကာဖက်ကရောဒီသူတပိ energy နဲ့ချိန်ဆက်တဲ့ပိုင်းမှာရောပေါ့နော်ဒါမှန်ကန်တဲ့ဒီနိုင်ငံရေးတည်ဆောက်မှုလမ်းကြောင်းလို့ပေါ့နော်ဖြစ်ပေါ်နေတယ်ဆိုတော့ဒီနှစ်ချက်ကကျွန်တော်တို့အတွက်ကသင်ခန်းစာဖြစ်တယ်လို့ကျွန်တော်တို့ကလည်းတနိုင်ငံလုံးမှာရှိနေတဲ့အင်အားစုတွေကိုလည်းအဲ့လိုပဲပေါ့နော်ဖြစ်စေချင်တယ်ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့အင်အားစုတွေအားလုံးကညီညွတ်မှုတွေကိုကျွန်တော်ဆက်ပြီးမှတောက်ခံကြရင်တော့ဒါတိုင်းပြည်ရဲ့အခြေအနေကအောင်မြင်မယ်ဒီတော်လိုင်းရေးကတရားပေါက်အောင်မြင်လိမ့်မယ်ဖြစ်တယ်လို့ခုနပြောတဲ့ဒီမိုကရေစီအခြေခံမှုတွေနောက်ဒီအုပ်ချုပ်ရေးရန်တရားတွေကိုပေါ့နော်ကျွန်တော်တို့ကမြတ်မြတ်တတလေးနဲ့တည်ဆောက်မယ်ဆိုရင်တော့ဒါအချိန်မြေပေါ့နော်ပြန်ပြီးမှနလန်ထူနိုင်မယ်ပြီးတော့ဒီနိုင်ငံရဲ့အပြောင်းလဲကိုလည်းကျွန်တော်တည်တည်ငြိမ်နဲ့ဖြတ်ကျော်နိုင်လိမ့်မယ်ပေါ့နော်အများဆိုရင်နေတဲ့ဝေဖန်နေတဲ့အရာကတော့ဒီတိုင်းပြည်ကတရားသဘောစီတိုက်နေကြတယ်ပြီးတော့တိုင်းပြည်ပြိုကွဲမှာပဲเนาะဒီအစိုးရပုံစံတွေလည်းအမျိုးမျိုးဖြစ်လာလိမ့်မယ်လို့ပြောနေတဲ့ဟာတွေကတော့လောလောဆယ်ဟိုကျွန်တော်တို့ဒီတိကျတဲ့အဖြေမပေးနိုင်တဲ့အခြေအနေမှာတော့ဒီမိခွန်းကတော့အများကြီးပေါ့နော်ဆက်ရှိနေတယ်ဒါပေမဲ့နည်းနည်းလေးလှုပ်လှောက်ခွင့်ရမယ်နည်းနည်းလေးပေါ့နော်ကျွန်တော်တို့ဒီဟာဆက်ပြီးညှိနှိုင်းကြရင်တော့ခုနပြောတဲ့တိုင်းပြည်ကပေါ့နော်ဒီမတူကွဲပြားတဲ့အစိုးရပုံစံလေးချို့နေရာတွေမှာရှိနိုင်ပေမဲ့တိုင်းပြည်ကိုတော့ကျွန်တော်တည်ငြိမ်ရှိမယ်အတိကကစီလုံးလုံးစီလုံးညင်ညွတ်နေပေါ့နော်ဒါတွားနိုင်ပြီးမှဒီပြည်တော်စုတစ်ခုလုံးအတွက်ပေါ့နော်ဒါခိုင်မာတဲ့အုပ်ချုပ်ရေးပုံစံတစ်ခုကတော့တေချာပေါက်ပေါ်လိုက်မယ်ပေါ့နော်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ green ပြည်မှာရှိနေတဲ့အုပ်ချုပ်ရေးရန်တရားတွေကအဲ့ဒါကိုတက်တည်ပြနိုင်ဖို့အတွက်ကိုကျွန်တော်ဆက်ပြီးမှစ조사ကြအောင်မှာဖြစ်ပါတယ်ဗျာဟုတ
်အခုလို့ဒါကွန်ပီရူတို့ဒီကင်နီပြည်နယ်ဘက်ကပေါ့နော်ဒီ IEC အနေနဲ့ကလည်းဒီလို plan နေရှိပြီမဲ့စစ်ကောင်စီကအခုသူတို့ရဲ့အခုရက်တီလှုပ်ရှားနေတဲ့ဘိုင်းကတော့သူတို့ဆက်ပြီးဖိနှိပ်သွားမယ်ဒါပေမဲ့ဒီအထူးသဖြင့်အာလုံတိုင်းသားလက်နက်ကိုင်ဖွဲ့တွေရောနောက် NUG ရောသူတို့အကြမ်းဖက်ဖြစ်လဲသုံးထားတဲ့ခါကျသူတို့အဲ့လိုဆက်ပြီးသွားနေလို့ရှင်အပြောင်းလဲကိုကဘယ်လိုပုံစံမျိုးဖြစ်လာမလဲဆိုတဲ့အပိုင်းကြတော့ဘယ်လိုမြင်ထားလဲရှင
်ဟုတ်ကျွန်တော်တို့ဒီလိုပေါ့တိုင်းပြည်ကပြည်တွင်းစစ်ဖြစ်နေတယ် ပြည်တွင်းစစ်ဖြစ်တဲ့ခြေမြေမှာတော့လူတိုင်းကပေါ့နော်နေရာတိုင်းမှာတော့ကျွန်တော်တို့ဟိုဘာလဲရှင်းရှင်းလင်းလင်းမရှိဘူးပေါ့နော်တိုးတော့ဘာဖြစ်မလဲဆိုတော့ဒီလက်ရှိမင်းအွန်လိုင်းနဲ့သူ့ရဲ့ကောင်စီပေါ့နော်ဒါပြိုကျသွားတဲ့အခြေမျိုးရဲ့နောက်ဒီအုပ်ချုပ်ရေးတစ်ခုလုံးကပေါ့နော်အစားထိုးနိုင်တဲ့အချိန်ကတော့ဒါအပြောင်းလဲဖြစ်ပြီပေါ့နော်အဲ့တော့ခုနပြောတဲ့ဒီ main online အစုပြုနေတဲ့ရေကောက်ပွဲတွေပဲဖြစ်ပေါ့နော်အခုဖြစ်နေတဲ့ရန်တရားတွေကပေါ့နော်နှစ်ချင်းညချင်းပြိုလဲနိုင်တယ်ဒီလိုပြိုလဲတဲ့ဟာကတော့ဘယ်ရက်ပြိုလဲမယ်ဘယ်ပုံစံနဲ့ပြိုလဲမလဲဆိုတော့ကျွန်တော်တို့မပြောတတ်ဘူးဒါပေမဲ့ CP အားလိုတယ်နောက်ကျွန်တော်တို့ခုနပြောတဲ့နိုင်ငံရေးရပေါ့နော်ဒီကျွန်တော်တို့ရက်တည်နေဖို့လိုတယ်ပြီးရင်တော့ဒါခုနဟိုနိုင်ငံတကာရဲ့ဖိအားတွေကပေါ့နော်ပေါင်းစပ်လိုက်ရင်တော့ဒီရန်တရားကအချိန်မီပြိုကျသွားနိုင်တယ်ပြိုကျသွားတဲ့အချိန်မျိုးမှာခုနပြောတဲ့ဒီဖိနှိပ်မှုတွေကဒါပြောက်သွားမှာပဲပေါ့နော်ပြီးတော့နိုင်ငံရေးအပြောင်းလဲတွေကဖြစ်လာလိမ့်မယ်လက်ရှိဖိနှိပ်ထားတဲ့အင်အားတွေကပေါ့နော်ကြောက်စရာကောင်းပေမဲ့ပေါ့နော်တကယ်တမ်းကတော့စစ်ကောင်စီကလက်နဲ့ပြပြီးမှအုပ်ချုပ်နေတဲ့ဟာကအရန်ကိုဟိုဘယ်လိုခေါ်မလဲဒီအာနဲနေပြီးမှပေါ့နော်ဒီမခိုင်မာတဲ့အရာကိုလက်နဲ့နဲ့အာကုန်အာတုံးပြီးမှပေါ့နော်ဖိနှိပ်နေတဲ့အရာကတခြားပေါက်ဒီဟာပြိုလဲသိလိမ့်မယ်ပေါ့နော်ဆိုတော့ဒီကြောက်စရာကောင်းပေမဲ့အရန် fracture ဖြစ်နေတဲ့စစ်ကောင်စီရဲ့ရန်တရားကပေါ့နော်နှိချင်းညချင်းပြိုလဲနိုင်တယ်ဆိုတာကိုလည်းတခြားပေါက်ဖြစ်လာလိမ့်မယ်လို့ယုံကြည်ပါတယ်ဗျအ
ဲ့တော့ဟိုကီနီပြည်ဒီဂျာကာလာအုပ်ချုပ်ရေးကောင်စီပေါ့ IEC အနေနဲ့နိုင်ငံတကာနဲ့ဆက်ဆံရေးအပိုင်းပေါ့လေဒီအိန္ဒိယချင်းထိုင်းနိုင်ငံနဲ့ဆက်ဆံရေးမျိုးပေါ့ဘယ်လိုရှိပါလိမ့်ရှင်
ဟုတ်ကျွန်တော်တို့ကတော့ဒီတန်တမန်တိုင်းဝိုင်းတွေရောတွေ့ဖြစ်ကြတယ်သို့တော့အမေရိကန်အစိုးရနဲ့ဖြစ်ဖြစ်ပေါ့နော်ဒါတရဲ့ဆက်ဆက်စကားပြောတဲ့ဟာကတော့နည်းပါတယ်ဒါပေမဲ့တခြားတာကတော့ဟိုတရုတ်သက်ဆိုင်တော့ကျွန်တော်တို့ကထိုင်းအင်းနီချင်းနိုင်ငံဖြစ်တဲ့အတွက်ပေါ့နော်ထိုင်းနဲ့စပိုင်းကဒီတောင်ရှိသူတွေထိုင်းဘက်ကပေါ့နော်တောင်ရှိသူတွေနဲ့တွေ့ဖြစ်ပြောဖြစ်တာတွေကတော့များတယ်ပေါ့နော်ကျွန်တော်တို့ရဲ့နယ်စပ်ထိန်းချုပ်မှုပုံမှန်မူတည်ပြီးမှဘယ်လိုဖြစ်ပေါ့နော်ဒါထိုင်းနိုင်ငံနဲ့ဆိုရင်ကျွန်တော်တို့ဒီထိုင်းနေစာတပ်ဖွဲ့တွေနဲ့ပေါ့နော်တချို့တရားတွေ့ဆုံညှိနှိုင်းမှုတွေပေါ့နော်ဒါလုပ်နေရတယ်အထူးဖြစ်ဒီနေစာကဖြတ်ကျော်လာပြီးမှပေါ့နော်လူမှုအကူအညီတွေဒီ NGO တွေဝင်နိုင်ဖို့အတွက်ပေါ့နော်ဒါအကူအညီပေးဖို့ခွင့်ပြုပေးဖို့ညှိနှိုင်းဆောင်ရွက်နေတဲ့ဟာတွေရှိတယ်အဲ့တော့အင်းနီချင်းနိုင်ငံတွေနဲ့ဆက်ဆံမှုကတော့ IC ရဲ့ဒီအခန်းကဏ္ဍလည်းဖြစ်တယ်နောက်ဒီဟာကိုပုံမှန်တောင်းယူဖြစ်တယ်နိုင်ငံတကာဆက်ဆံရေးကတော့ကျွန်တော်တို့ဟိုအများကြီးပေါ့နော်ဒီတွေ့ဆုံဖလှယ်တာကလွဲလို့ပေါ့နော်ဒီလိုခိုင်မာတဲ့သဘောထားတွေသဘောဆုံးဖြတ်ချက်တွေညှိနှိုင်းဆောင်ရွက်မှုတွေကတော့မလုပ်ဖြစ်ပါဘူးဗျာဟုတ်
အဲ့တော့အခုဆိုရင်ဒီနယ်နိမိတ်ချင်းတိဆက်နေတဲ့အိန္ဒိချင်းထိုင်းနိုင်ငံမှာကသူကနိုင်ငံရေးရအပြောင်းလဲတွေဖြစ်နေတယ်ဝန်ကြီးချုပ်ဆိုရင်လည်းအခုဆိုရင်နောက်တစ်ယောက်ပြောင်းလဲသွားပြီပေါ့လေနောက်ဒါသူတို့ဒီအပြောင်းလဲဖြစ်နေတဲ့သူတို့နိုင်ငံရေးအခြေအနေရောဒီကီနီပြည်အခုလိုပေါ့နော်ဥက္ကရာတို့ခွန်ပီတူတို့ ਨੇ ဒီအဲ့လိုမျိုးဆက်ဆံရေးမှာထိရောက်မှုတွေရှိသလားဒါမှမဟုတ်အဓိကထိုင်းစစ်တပ် ਨੇ ပဲဆက်ဆံရတာလားဘယ်လိုအခြေအနေရှိပါလဲရှင
်ဟုတ်ကျွန်တော်တို့ဒီလက်ရှိခြေအနေကအဲ့ဒီအပေါ်မှာအခက်အခဲအများရှိတယ်ထိုင်းနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲမြန်တယ်လို့သူတို့ရဲ့မူဝါဒဟောင်းကတော့အရင်တော့ကြည့်သူကြည့်ပေါ့နော်ဒီစစ်ကောင်စီတမလို့ဒီတက်လာတဲ့အရင်ဆိုရနဲ့သူတို့ဆက်ဆံရတယ်နောက်ဆတ်တကလည်းအရင်စစ်ကောင်စီတတွေနဲ့ဆက်ဆံရတဲ့ဟာမျိုးပေါ့အခုစစ်ကောင်စီတတွေမရှိတဲ့ချိန်မျိုးမှာထိုင်းအစိုးရဘက်ကဒီတော်လိုင်းရင်အားစုတမလို့တက်လာတဲ့ဒီIEC လိုမျိုးပေါ့နော်ဂရင်းပြည်ဂျာကာလာအုပ်ချုပ်ကောင်စီလိုမျိုးကိုဆက်ဆံဖို့အတွက်တွန်းဆုတ်နေတယ်ပေါ့နော်တွန်းဆုတ်နေတယ်ဆိုတော့ဒီမူဝါဒခက်ခဲမှာမရှိသေးတဲ့ပုံမှာသူတို့ကချင်းချင်းချင်းနဲ့စကားပြောရတဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်ဒီဂျာတဲ့မှာကထိုင်းအဝင်ကြီးချုပ်တွေကလည်းအပြောင်းလဲအရင်မြန်လာပြီးမှပေါ့နော်ပါတီနိုင်ငံရေးတွေကလည်းအပြောင်းလဲတွေရှိနေတဲ့ပုံမှာခုနပြောတဲ့တည်ငြိမ်တဲ့မူဝါဒတစ်ခုနဲ့ပေါ့နော်ကျွန်တော်တို့ကိုစကားပြောဖို့အတွက်ဒီနေဆာရေးရာကိစ္စပဲဖြစ်ပေါ့နော်ဒီပြည်နယ်ချင်းဆက်ဟိုလုပ်ငန်းဆောင်ရွက်တာပဲဖြစ်ပေါ့နော်အဲ့ဒါတွေအားလုံးကနောက်နေနေတဲ့အခြေအနေမျိုးရှိတယ်ကျွန်တော်တို့ကတော့ထိုင်းနိုင်ငံဒီတည်ငြိမ်တဲ့ခုနပြောတဲ့ဒီတည်ကြတဲ့မူဝါဒတွေနဲ့ပေါ့နော်ဒီနေဆာတွေကိုပေါ့နော်ကူညီဖြည့်ရှင်းတဲ့အကူအညီတွေအများဆုံးပေါ့နော်လှုပ်ဆစ်ခြင်းနဲ့လက်ရှိထိုင်းနိုင်ငံဘက်ကတော့ဒီနေဆက်ဖြတ်ကျော်တဲ့အကူအညီတွေစပေးဖို့ပေါ့နော်ဒါကြိုးစားနေတဲ့စီမံကိန်းတွေရှိလာတဲ့ပုံမှာလည်းကျွန်တော်တို့ဘက်ကတော့အကျိုးဆိုးတယ်ပူပေါင်းဆောင်ရွက်နေပါတယ်ဗျာဟုတ
်ကျေးဇူးတင်ပါတယ်ရှင်အခုလိုအချိန်ပေးဖြေကြားပေးတာကျေးဇူးတင်ပါ
တယ်ဟုတ်ကဲ့ပါ VOE နဲ့ခုလိုမျိုးဟို Greenity မှာပေါ့နော် interview ခွင့်ရတဲ့အတွက်လည်းကျေးဇူးများတင်ပါတယ်ဗျာဝမ်းသာပါတယ်ဗျာ
အင်းဒီနယ်ဂျာကာလာအုတ်ချုပ်ရေးကောင်စီရဲ့ဒုဥက္ကဋ္ဌခွန်ပီဒူးကိုမန်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ဖြစ်နေတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်
few American than Ghani, Natana September, and Sunday yet, and England in India by Mimabada season ago, Mimasan or Jenya Kuna, Igani, Senna, I did Lino Mita, Zonzan, and other than it. Lina Mita, Kuza, Rugani, Sabido, and Lun Pini Bare, a good car, Gawamima, Media, Mingun, Kanago, Tolan Pima Pibare, Yagi Typhoon, Monan, Yang, Nibido Power, Manly Time, Champine, Kenny Deza, Bago Tine, Kayan Pinari Ma, Yodia, Yi, Sham, Yibio Muri, Pekevare, a Gulo Yebe, Doka, Chongjain, Ha, Seta, and Adainta Jain. စစ်ကောင်စီနဲ့ခုခံတော်လိုင်းရေးအားစုတွေကြာတိုက်ပွဲတွေပြင်းထန်နေခြင်းဖြစ်တာကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေပိုများရသလိုကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအကန့်အသတ်တွေရှိနေပါတယ်ဒီကြောင့်ကိုတော့ကမ္ဘာမြေမှာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါးရှင်းပြီးသွင်းနိုင်တာတင်ဆက်ပေးထားပါတယ်ခင်ဗျာ
Alome, Mingalavakamia. Did about Gabamiama, media minguin cantagani? Yagi mondai, Taiburi jaga, Yevetin, Pidumia, Jangu, Timbia, Biduama, Pipare. Genoaro, Biduinaima. Yama Biduluha, the Bubo Nabu sent Sudulubare. Nathan Nasetti, Pipari de Ye, Sitaga, Anna, Dimbi now by, Pirinse Pribakari, Pienta Nijay, Sivaye Chade, Sai Nijay, Pinyay Jama Isare. Lumudokari, Kasi Kaniya Jima, Yagi Daimomu Nanjong Pipolare, Yebe Doka Guba, Soyazwa Kanzani Jayabare, Lu Ade Biao Miabi, Oe, Leami, Juenuane, a moderate sandwich about when Piasi Songjamu Bamanaga, Jimaramu, Ladalo, Sawane, do a Kunidwe, a Yebo Lu Anni the Lu, Bianle to Don Ilungandu, Dwele, Lu Achedriga, a Miabia Shini Mava. So in the Agaunaga, Pirunzi Pribakaya, a Juzane. Nangai again at that region. A man to get doka yaw near the return. A man to get loo at near the return. A goon yidri. A chain me my yaw name mave, pipare. Down the open let emma people get it. Yagi daipomo naiha. Subdimala, she and nima. Sadding ega. Danai, they are lizard go me down on it. I kakeda, pibi. Pilipa nanga, Luzon John. Hong Kong. Magao. The yaw nanga down my dida. Biena nanga meow by. Lao, tine. Myamananga manly dine. Shambine a bawin. Shipper by Didarigu, way out like a kerava. Yagi monai de kakea, Didarima, Lubong Choyajo, the songa be, Lubong not down the tongue, Tigai, Daya Yachigega, they are lizard yaw piao so need it. Yagi monanjo, Piasi sonjo muha, American dollar, sale billion di shide, diabare. Yamanangan remaro, Yiji shampikere mune, Nazar chow mune ma, Yevijan de sondu, Neanese chow. Piao so near to Kunasek Kunau, Sadin Yang the town, Lizet Jong, Bada Yi Sao, Donga Shizet Chow Lo, Lune in Jebo, Natown de Yadiset Chow E, Juanua Aba went Raisan Bonzo, the Dain Natown Shitong, Donga Lizet Ligone, Sabana Dina Muson Saiga, Chow Dain Lidong Donon Shizet the Ega, Ye Nimu Piersi Gerelu, Sabrina Sachau Yeniti, Gau Yashide, Sikonsi Siemia, Diabare, Kid the Media Garo. They sound to Nepio sound to a ye doha, the town tema, she nine elu. Subrimbala, Sakoniani, the Dinda Boma, ye da tara, do ya bare. Subrimba Saliani, BBC Mamaba and the Remale, Shambina down manga, Galomuma, ye jimmy burajo. They sound to yo long teajo, twitchy gabi, Luniajo Pio sonid elu, popiatara, do ya bare. Yagi monanjo, ye vidoka, John Dugaya, do we go, Lumu ye, Brahida, then we, Mita tapo wind we net. Data Ganduha, Ada de Yo, Tete Joja, Guni Gese, Bini Jara, Duyapi Melu. Sikonsi Leokan, Ocho Yi, a poor Zidrine, Gieli Damro Darigaro, Ene Ane, Tio de Guni Be, Longandri, Loni Dagu, Timamien Duyababu. Sikonsi Ya, Yevide Bidurego, Tidio Yau, Maguni Rebin, the Cho Nea de Darima, Guni Gese, Loni Durego, Damida, Ganda Daru, Loni Rejo. Media rune, social media rima, rida popia jedwija, jati niabare. Pogoda irachi munema, sit down me a chipe gangu, ye begun you get the epicidri, pebu ragu, sikonsi tapueriga, damn you delu, subrimala sachoyani, arapi drema, popia tadalu, earu drenta nae, subrimala sacconiani dremale, loigomio ye begun you get the e la durigu, sikonsi gega, a wemacambe, paid harage on popia, duyabare. Earu drenta nagabe, Monangas de Yimin Guenega, Tine Sitanem, Yamasi da Sure, Yodan the Rinda Bugule, Subrimala Sanianica, Popiagevare. Eri Yodan the Rema, Yagi Monanjo, Yibidin Durigu, ထိုင်း တော်ဝင် လေတပ်က ရဟယင်တွေ အသုံးပြုပြီး ကူညီကယ်ဆယ်ပေးတာ အစားအသောက် ရိက္ခာတွေကို ရဟယင်တွေဘောကနေ ချပေးတာ ပေးဝင်ငှတာတွေ လှုပ်ဆောင်နေတာ တွေ့ရပေမယ် မြန်မာနိုင်ငံမှာတော့ လေတပ်ဟာ ရေဘေးဒုက္ခ ကြုံတွေ့နေရသူတွေကို မကူညီမကယ်ဆယ်တဲ့အပြင် ဘုံကျဲတိုက်ခိုက်မှုတွေ အဆက်မပြတ် လှုပ်ဆောင်နေတဲ့ အကြောင်း နှိုင်းယှဉ်ဖော်ပြထားတာ တွေ့ရပါတယ် ယာဂီမုံတိုင်းကြောင့်အနည်းဆုံးလူ226ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတစ်ပုဒ်ကို အယ်ဂျာဇီးယားသတင်းဌာနက စက်တင်ဘာလ 18 ရက်နေ့ကဖော်ပြခဲ့ပါတယ်။ အဲ့ဒီသတင်းမှာ 2021 ဖေဖော်ဝါရီ စစ်တပ်ကအာဏာသိမ်းပြီးကတည်းက တိုင်းနယ်ပြည်နယ်ဒေသအတော်များများမှာ အကြမ်းအတည်းတွေဖြစ်နေခဲ့ပြီးဖြစ်တယ်။ မြန်မာစစ်တပ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့အင်အားစုတွေ ကြားကပဋိပက္ခတွေကြောင့် ထွက်ပြေးတိမ်းရှောင်နေရတဲ့လူဦးရေဟာ 3,000 လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းတယ်။ အဲ့ဒီလိုစစ်ပေးရှောင်နေရသူတွေဟာ ရေဘေးဒဏ်ကိုအများဆုံးခံကြရတယ်။ လူတွေရာနဲ့ချီတည်ဆုံးခဲ့ကြရပြီး ရေဘေးကြောင့်ထိခိုက်ခံစားခဲ့ရတဲ့လူဦးရေဟာ 63,000 ကျော်ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OSHA ကထုတ်ပြန်ထားတယ်။ မြန်မာစစ်ဗိုလ်ချုပ်တွေဟာ 2023 မေလကရခိုင်ပြည်နယ်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ မိုးခါဆိုင်ကလုံးမုန်တိုင်းတုန်းကနိုင်ငံတကာအကူအညီတွေကိုညှင်းပယ်ခဲ့တယ်လို့ရေးသားထားပါတယ်။ ဒါအပြင် မြန်မာနိုင်ငံကိုအကူအညီပေးရေးအတွက်တောင်းခံထားတဲ့ရန်မုံငွေဟာလိုအပ်တာရဲ့ 25%ရာခိုင်နှုန်းသာရရှိသေးတယ်လို့လဲအယ်ဂျာစီးယားသတင်းမှာဖော်ပြထားတာတွေ့ရပါတယ်။အခုလိုရေကြီးရေချမ်းမြေပြိုတဲ့ဒဏ်ကိုအပြင်းထန်ခံစားရတာကတော့တဘာဝပတ်ဝန်းကျင်ယိုယွင်းပြက်စီးမှုတွေကြောင့်ဆိုတာကတော့အထူးပြောစရာလိုမယ်မထင်ပါဘူး။ရေကာတာတွေ၊ဆယ်တွေအလွန်ကြုံတိဆောက်ခဲ့တာ၊ဗယံပဓာတိတ်ခုတ်လို့တစ်တောတွေပြုံးတီးတာ၊စနစ်တကျမဟုတ်တဲ့ရွှေတူးရွှေထုတ်တာစတဲ့တဘာဝတရားစံ Dajong Lee, the Bawa Bijong, Annie Achizo Nanga Senangama, Nyama Nangaha, Annie Achizo number Chow, Sema, Shini Relu, Warwick's Rabu, 2023 Popia Taragu, Tuyabari Jagi Mo Nanjong, Yibi Jonga Jaha, Sitaga Anna Dainha Jay, Sitane, Dolai, Eazu Rija, Taiberi, Pientani Jamu, Tigai Piasi Muri, Songjo Muri, Po Miaia de Lu. ကူညီရင်းနဲ့ကဲဆယ်ရေးလုပ်ငန်းတွေဟာလည်းအကန့်အသတ်တွေရှိနေတာကိုတွေ့ကြရမှာဖြစ်ပါတယ်။ရေဘေးတဲ့ဒေသတွေအတွက်လက်တလုံးလိုအပ်နေတဲ့ရေဘော်အကူအညီတွေရောရေရှည်ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေအတွက်ပါအကူအညီတွေအထူးသဖြင့်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေထံကအကူအညီတွေလိုအပ်မှာဖြစ်ပါတယ်။တောင်ကိုရီးယား၊အိန္ဒိယ၊ဩစတြေးလျနဲ့အမေရိကန်ပြည်ထောင်စုတို့ကယာဂ Nanga yi sangji lila du du ugaro. Kula da mangane, nanga nega gani, aku nyiru yashion, belu song ye jamale. Amanega lua ni du ritan yashion, belu lo song jamale, sura, sikong si yo, dolai in a zuriba, tetun sinzabu lua de, suvare kamia.
Media Mingwanago, Soundbash, and Pizunanga, Tinsap, bigger up about it. View you got it, and England in India by Mabada season ago, Washington DC, Murogani, Diet, and Pinit up about it. A good car of Mingwin, Jemasumia season go, Tolan Bimaba. Second, see a Pizu Simuda, Ubri, that will be now by Pizuri, and Saint John Trikare, Lumusiba, Chinigo, ISP Mimaya, Research Network, a season on the two days and up you sit down, call you Lila Gabare. Sedan to see Jadigo, a pine arbin, Kirby, Popia, Penny, Bido, did about a pine tone in that chicken, Sato Kung, where you can carry a jungle, then be a bit of my pibaric, yeah.
စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကိုISPမြန်မာရဲ့ စစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်ပြီးနောက်ပိုင်းဆန်စီစာစတဲ့အခြေခံစားတောက်ကုန်တွေဝယ်ယူဖို့အခက်အခဲဖြစ်ခဲ့တယ်လို့စစ်တမ်းဖြေဆိုသူ 40 ရာခိုင်နှုန်းကဖြေဆိုကြပါတယ်။ စစ်တမ်းကောက်ယူခဲ့သူလူတထောင်မှာ396ဦးကအဲ့ဒီလိုဖြေဆိုခဲ့ကြတာပါဝယ်ယူဖို့အခက်အခဲဖြစ်ခဲ့ရတာကကုန်ပစ္စည်းတွေပြက်လက်တာကြောင့်ဖြစ်တယ်လို့ဖြေဆိုသူ223ဦးရှိပါတယ်လက်ဆံမရှိလို့မဝယ်ယူနိုင်တာလို့ဖြေတဲ့သူက216ဦးရှိပါတယ်93ဦးကတော့စည်ရေးပဋိပက္ခတွေကြောင့်လို့ဖြေပါတယ်ဒါအပြင်ကုန်စည်နှုံးတွေတက်တာနဲ့လမ်းပန်းဆက်သွယ်ရေးတွေခက်ခဲတာတွေကြောင့်လို့ဖြေတဲ့သူတွေလည်းရှိပါတယ်အခြေခံစားတောက်ကုန်တွေဝယ်ယူနိုင်ဖို့ခက်ခဲလာတဲ့အခါထမင်းတနက်လျှော့စားခြင်းအပြင်နှီးမျိုးစုံနဲ့ဖြည့်ရှင်းနေကြရပါတယ်စစ်တမ်းဖြည့်ဆိုသူတထောင်မှာ222ဦးကပုံမှန်စားနေကြမဟုတ်တဲ့ဈေးသက်သာတဲ့အစားအစာတွေကိုစားသုံးကြရတယ်လို့ဖြေခဲ့ကြပါတယ်124ဦးကတော့မိတ်ဆွေတငယ်ချင်းနဲ့ဆွေမျိုးတွေရဲ့အထောက်အပံ့နဲ့ဖြေရှင်းကြရတယ်လို့ဖြေပါတယ်ပုံမှန်စားနေကြအသားငါးတွေကိုမစားတော့ကြောင်းဖြေဆိုသူ159ဦးရှိပါတယ်ထမင်းတနက်လျှော့စားရတယ်လို့ဖြေဆိုသူက38ဦးရှိခဲ့ပြီးချင်းွေယူပြီးဖြည့်ရှင်းခဲ့ကြောင်းဖြည့်တဲ့သူတွေလည်းရှိပါတယ် CSO တွေနဲ့လူမှုရေးအဖွဲ့အစည်းတွေရဲ့အထောက်အပံ့နဲ့ဖြည့်ရှင်းခဲ့ရတယ်လို့ဖြေဆိုသူ29ဦးရှိပါတယ်ဒါတွေအပြင် UN နဲ့နိုင်ငံတကာအဖွဲ့အစည်းတွေတတိပုဂ္ဂလအလူရှင်တွေရဲ့အထောက်အပံ့နဲ့ဖြည့်ရှင်းနေရတယ်လို့ဆိုသူတွေလည်းရှိပါတယ်
ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါမအေးဇနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ရန်ပောင်းဆောင်တင်ဆက်ပေးတဲ့ VOA မြန်မာဝိုင်းတော်သားများလိုရာဆန္ဒပြေဝါကြပါစေလို့ဥကြောမြင့်ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။နောက်ထပ်သောရရှင်ကျွန်တော်တို့အစီအစဉ်ကိုမနေ့ညနားထောင်တဲ့သောရရှင်ဖြစ်ပါတယ်။ဒီသောရရှင်ပြောလာတာလေးကတော့
VOA သတင်းညဘက်ထုတ်လွှင့်ပြီးသားသတင်းကိုမနေ့ကင်းသတင်းမှာပြန်လွှင့်နေတာတွေနဲ့သတင်းတွေထပ်နေလို့ပါ။ဒါပေမဲ့လည်းအများအားနားထောင်ပြစ်ပါတယ်။မအေးတန်တာကျော်နဲ့ VOA ဝိုင်းတော်သားများကျမ်းမာပြီးသတင်းများများလိုက်နိုင်ကြပါစေ
။ဟုတ်ကဲ့ကျမတို့သတင်းတွေကိုပြန်မလွှင့်ပါဘူးရှင်။အဖက်စင်ကဏ္ဍတွေကိုပြန်လွှင့်တာပါ။အခုကလည်းမနက်ပိုင်းအစီအစဉ်ကို review နဲ့ဖမ်းယူလို့မရတော့တာမလို့ internet မရှိတဲ့ data တွေကသောရရှင်နေအားလုံးညပိုင်းကိုပဲနားထောင်ရတာဖြစ်ပါရဲ့နော်။အစီအစဉ်တွေကိုမနေ့ညအမြဲတမ်းနားထောင်ပြီးတော့အားပေးနေတဲ့သောရရှင်နေဒီအဖက်စင်ကဏ္ဍတွေကိုပြန်ပြီးတော့နားထောင်နေရတာသိခံပြီးတော့အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဘေးကင်းကျန်းမာပါစေရှင်။မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းရေပေးတန်းဆူဆူရွရွခံခဲ့ရပြီးတဲ့နောက်ပြည်တွင်းကပြည်ပကပါအကူအညီတွေပေးအပ်ဖို့ကြိုးစားနေကြတာမှာဒီအကူအညီတွေလိုအပ်တဲ့သူတွေစီတိုက်ရိုက်ရောက်ချင်ပါတယ်ဆိုပြီးတော့ Thrash နေရေးလာကြတဲ့မှတ်ချက်တွေကိုဖော်ပြပေးချင်ပါတယ်ကျမတို့ရဲ့ Facebook သတင်းတွေအောက်မှာ Thrash နေတင်ကြီးတညွတ်တဲ့အကုန်လုံးဒီအကူအညီတွေကလိုအပ်တဲ့သူတွေစီတကယ်ရောက်ဖို့လိုတယ်ဆိုပြီးတော့မှတ်ချက်တွေအများကြီးရေးလာကြလို့အဲ့ထက်ကတချို့ကိုဖော်ပြပေးချင်တာဖြစ်ပါတယ်နော်မိုက်ကေးစရတော်ရှင်ရေးလာတာကဟုတ်ကဲ့တဲ့ VOA တဲ့ဖြုံမြုံနယ်ရဲ့အရှိပဲစစ်တောင်းမြစ်ပင်မှာရှိတဲ့ရှားပင်ချောင်းအောက်တဲတန်တဲတစ်ချောက်ခင်ဖွားရည်စုရွာတွေမှာမိဖြတ်ထားတာတစ်နှစ်ကျော်ပါပြီ။လိုင်းမရတာလည်းတစ်နှစ်ကျော်ခဲ့ပါပြီ။ အခုရင်းနှစ်နေတော့ကဲမဲသူမရှိမျိုးနယ်လည်းအလံဝေးပရာဟိတာထောက်ပံ့မှုလည်းမရလို့ပါတဲ့အလံဝေးပရာဟိတာလည်းမရှိဒီအကြောင်းကိုဗျူရီကနေတဆင်အားလုံးသိဖို့အကြောင်းကြားပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်ရေးလာတာပါဒီသောရရှင်ရေးလာတဲ့ဒီရွာနယ်မယ်တွေကနည်းနည်းလေးဟိုနည်းနည်းလေးထူးထူးခြားခြားတွေလည်းပါတာမလို့ကျွန်မမှားမှာဆိုလို့ Facebook မှာရှာကြည့်တဲ့အခါမှာတော့အဲ့ထက်ကတချို့ရွာတွေကိုပရာဟိတာအဖွဲ့တွေတွားပြီးလှူတဲ့တဲ့တင်တွေကိုတွေ့ရပါတယ်နော်ဒါကြောင့်မလို့အခုပြောရတဲ့သရရှင်ပြောထားတဲ့ယွာရီအားလုံးအခုညီကြီးအခုချိန်တော့မှရောက်နိုင်ပါစေလို့ဆုတောင်းပါတယ်။နောက်ထပ်သရရှင်တို့နိုင်ဆိုတဲ့သရရှင်ကလည်းတို့ဒေတာမှာအဆက်အသွယ်မရလို့အားလုံးသိဖို့အသိပေးပါတယ်ဆိုပြီးအခုလိုရေးလာပါတယ်
။မင်္ဂလာပါ။ VOA မိသားစုနေကောင်းကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်။ကျွန်တော်ပြောချင်တာကအခုကရခိုင်မှာရေကြီးနေလို့ပါ။ကဘာကမသိကြပါဘူး။ဘယ်သိပါမလဲဗျာ။ဖုန်းလိုင်းကမရ၊အင်တာနက်ကမရှိအရန်ဒုက္ခရောက်နေကြရပါတယ်။ကဘာသာတိအောင်ဗီယိုရနေတဆင့်အတီပေးပါလို့တောင်းဆိုလိုပါတယ
်။ကျွန်တော်ဆိုရင်နောက်ထပ်သောရရှင်ကတော့ဒီလိုအကူအညီတွေတကယ်ဒုက္ခရောက်နေကြသူတွေပြည်သူတွေစီပြည့်ပြည့်ဝဝရောက်နိုင်ပါစေတဲ့။ဟုတ်ပါတယ်မြန်မာနိုင်ငံကရေဘေးဒုက္ခသည်တွေအတွက်အမေရိကန်ဥရောပတမကတောင်ကိုရီးယားဒီလိုပြနိုင်ငံတကာကပေးပို့တဲ့အကူအညီတွေအတွက်လူထုကသတိနဲ့မယုံမယဲကြိုဆိုကြတာကို VOA ပရိသတ်တွေရေးလာတဲ့မှတ်ချက်ဒီမှာတွေ့ရတာပါသရရှင်ထွန်လက်က
ကူညီတာလဲဝန်တာပါတယ်ဒါပေမဲ့ပြည်သူတွေစီကိုတော့ရောက်စေချင်တာပေါ့ဗျာဝါမဲ့သူတွေကတော့ချောင်းနေလောက်ပြီလေမြန်မာနိုင်ငံမှာလူဖြစ်ရတာဝတ်တမျိုးပါပဲထိုင်ကုန်ပေါ်သူတို့တက်ကလေးကဘာတခုမှကောင်းကျိုးဖြစ်မလာဘူးသူတို့ကလည်းဘယ်ဆင်းမလဲသူတို့ကိုမထားပြီးတဲ့သူတွေရှိနေကြတာကိုဗျာ
မက်ဆန်နာဆိုတဲ့သရရှင်ကျွန်မစဉ်းစားမိတာကျွန်မစီစားရေးနေကြမက်ဆန်နာများလာလို့ပါစားမိတာကြာသွားပါပြီအခုတော့မက်ဆန်နာဆိုတဲ့ဒီသရရှင်ကကျွန်တော်တို့ VOA သတင်းအောက်မှာမှတ်ချက်လာရေးထားတာဖြစ်ပါလိမ့်ရှင်စကားစစီရောက်တော့မှတော့ပြည်သူတွေရောက်ဖို့ဝေးသွားပြီပဲမှတ်တယ်ဘကိုးရေကြီးတုံးကတော့မှUNICEF ပေးတာမထီရောက်အုတ်ကြီးတွေသူတို့နဲ့ပနာရတဲ့သူတွေပဲပေးပြီးတော့တကယ်ဝေးတဲ့နေရာတွေမရောက်အိမ်တွေခြံထားလို့ငိုရိုရန်ဖြစ်စိတ်ပျက်စရာအချိန်မီလည်းမရောက်ပို့တဲ့ကားတွေကသူတို့ရဲ့ခွင့်ပြုချက်ဆောင်တညာနှညာအိပ်ရပြီးတော့ရန်ကုန်ဘကိုးတနားရီပဲမောက်ရတဲ့ခီးကိုခေါင်းကြီးတွေရစ်ပြီးတော့လီးပြီးတော့တစည်းချင်းတစည်းလှွက်နေလို့ကြံ့ကြနေပါတဲ့ဖြတ်စားလက်စားကြားရက်ကတခိုးတွေလည်းပါသည်ကူညီရာကျေးဇူးတင်ပေမဲ့မထီရောက်တဲ့အကူအညီပါပဲအချောင်စားရမယ့်ကောင်တွေပျော့နေလောက်ပြီတဲ့အရှိုက်ထင်းတော့ very sorry ဆိုရရေးလာပါလေကိုလေးဆိုတဲ့သောရရှင်ကလည်းခက်ဆင်ဆင်ပဲပြောလာတာပါအ
ေးဗျာနိုင်ငံတကာအကူအညီထောက်ပံ့မှုမှာတချို့နိုင်ငံနဲ့အဖွဲ့အစည်းတွေကစိတ်ပျက်စရာပါတရားမဝင်အာဏာရှင်မအားလကိုထောက်ပံ့နေသလိုပါပဲပြည်သူကိုထောက်ပံ့ရမရောက်ပဲစေအုပ်စုလက်ထက်အနေကြတာမြင်နေကြားနေရတော့ဝမ်းနည်းစရာပါစိတ်မကောင်းမိတာတော့အမှန်ပါဗျာ
သရရှင်တွေဒီကူညီထောက်ပံ့မှုပစ္စည်းတွေမရောက်မှကိုစိုးရိမ်နေကြတာဒီမှတ်ချက်ဒီမှာတွေ့ရပါရဲ့เนาะရီကလေးရဲ့မိမိဆိုတာကလည်းကူညီမယ်ဆိုဝမ်းသာစရာပါဒါပေမဲ့ကိုတိလက်ရောက်မှရေဘေးစစ်ဘေးတွေစီရောက်မှအကျံဖက်စစ်တဲ့အလက်ထဲအလိုက်ရင်တော့ဒုက္ခရောက်တဲ့သူစီမရောက်ပါဘူးအစားထိုးလဲလဲပြီးတော့မကောင်းတာတွေကိုပြည်သူတွေပေးကောင်းတာတွေကိုသူတို့ယူသွားမှာမလို့တိတ်ပြီးတော့မျောလင်းလို့မရပါဘူးဗီဒီယိုရှင်နဲ့မောင်ဝိုင်းထွန်းချီဆိုတဲ့သောရရှင်ကလည်
းကြီးညာမနေပါနဲ့ဗျာပေးခြင်းရင်တိတ်တိတ်ကလေးပေးလှူလိုက်ကြပါထိရောက်မှုရှိတဲ့ကူညီသူတွေထံပေးလှူကြစီလိုပါတယ်စကားစဟာရေနစ်တည်ဆုံးတာကိုဂရုမစိုက်ပဲပြည်သူတွေကိုကယ်ဆယ်ရမယ့်အစားဘုံတွေပဲကျင်းနေပါတယ်တကယ်ကူညီနေတဲ့အဖွဲ့အစည်းတွေလက်ထဲကိုရောက်အောင်လှူပေးကြပါလို့အကြံပြုချင်ပါတယ
်လိုရတဲ့သူတွေစီရောက်အောင်လို့တိတ်တိတ်လေးလှူပါလို့ပြောလာပါတယ်စောကိုကိုဆိုတဲ့သောရရှင်ကတော့မေကွန်းတူတူလေးတခုမေးလာတာပါတိတိတ်တမနှစ်တန်းကဘသူ့လက်ထဲရောက်သွားမှလဲတဲ့အပေးမရင်တော့ကြီးစံတဲ့ဘုံကိုဖြစ်သွားမှာပါတဲ့တတိပေးလာပါတယ်လင်းသူရင်ကတော့
နာဂစ်တုံးကတော့အလှရှင်တွေပေးတာတွေဒုက္ခတွေလက်ထဲမရောက်ပဲကဲဇေးကြီးစခန်းကလူတွေလက်ထဲရောက်တာရဲ့စစ်ဘုံမိမတွေအတိုင်းဝိုင်းတွေလက်ထဲရောက်ပြီးဈေးတွေတည်းပြန်ရောက်နေကြတာကျွန်တော်ကိုယ်တိုင်မြင်ခဲ့ရတာပ
ါဒါကတော့အထူးသဖြင့်နိုင်ငံတကာကပေးပို့တဲ့အကူအညီကြီးကြီးမားမားဒီလိုအပ်တဲ့သူတွေစီကိုတိုက်ရိုက်မရောက်မှဆိုလို့သောရရှင်တွေစာရေးလာကြတာပါပြည်ရင်းကူညီထောက်ပံ့သူတွေကတော့ကိုယ်တိုင်တွားရောက်ပြီးကူညီထောက်ပံ့ကြတာတွေ့ရပါတယ်နော် အခုလိုမျိုးနိုင်ငံရေးရတဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆကြတဲ့နောက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကိုယ့်ရဲ့စိတ်တွင်သုံးသပ်ထားကိုယ့်ရဲ့ထင်မြင်ယူဆခြင်းနဲ့သုံးသပ်ချက်တွေရေးခြင်းနဲ့ဆိုတော့ကျွန်တော်တို့စီကိုအီးမေးလ်ကပဲဖြစ်ဖြစ် Facebook Messenger ကပဲဖြစ်ဖြစ်စာရင်းနိုင်ပါတယ်ရှင်ဒီလိုပဲတော့တော်တော်ရှင်ရဲ့ပေးစာတွေကိုဒီမှာပဲရက်ချင်ပါတယ်တော်တော်ရှင်ရဲ့အားလုံးတွေပုံမကောင်းမှုအဆင်ပြေနေရတွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆိုပြပါတယ်ရှင် ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်အတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.comကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း Bambi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ VOA app ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambi's ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာကbambi.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်မဘေးသာကနာကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကမ္ဘာတစ်လောထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါပါဂျာမနီနိုင်ငံ Frankfurt မြို့မှာဥရောပဒေသမောင်းပြိုင်ပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်ဒန်မတ်နိုင်ငံ Copenhagen မြို့ကလေလံပွဲတစ်ခုမှာတော့ရှေးဟောင်းဒန်မတ်အကျွေးစစ်တစ်စီးကိုယူရိုတန်းနဲ့စံချိန်တင်လေလံဆွဲသွားပါတယ်ဒီလိုကမ္ဘာတစ်လောထူးခြားတဲ့သတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဂျာမနီနိုင်ငံ Frankfurt မြို့မှာဥရောပတရထားမောင်းပြိုင်ပွဲကိုပြည်တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲဟာတရထားမောင်းလူတွေရဲ့အမောင်းကျွမ်းခြင်းမှုကိုစစ်ဆေးရှင်းပြန်ကြတာဖြစ်ပြီးဘရိတ်နင်းနာစထွက်တာနဲ့လမ်းပြအမှတ်သားတွေဖက်ရှူတာကိုရှင်းပြန်ကြပါတယ်။တရထားရဲ့အရှိတ်မှာရေဘူးတစ်ဘူးကိုရေဖြည့်ပေးထားပြီးတော့ဘရိတ်နင်းလိုက်တဲ့အခါရေဖိတ်သွားတာရှိမှရှိကိုလည်းကြည့်ရှုအမှတ်ပေးပါတယ်။ ဘရိတ်ကောင်းကောင်းမင်းတက်ဘူးဆိုရင်ပုဂ္ဂလိကတည်ယူပို့ဆောင်ရေးမှာအခွင့်အရေးရမှာမဟုတ်ဘူးလို့ Frankfurt မြို့ကအရင်ကတည်ယူထားမောင်းသူတူကပြောပါတယ်။ပြန်ပွဲမှာရှင်ပြိုင်သူတွေအနေနဲ့ဒေသတွင်းကတည်ယူပို့ဆောင်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ VGF တည်ယူထားတွေကိုမောင်းပြီးရှင်ပြန်ရတာပါ။အသင်းတစ်သင်းမှာအမျိုးသမီးတည်ယူထားမောင်းသူတူအမျိုးသားတည်ယူထားမောင်းသူတူနဲ့နီးပြတူပါဝင်ပြီးဥရောပမြို့ကြီးတွေကတည်ယူထားမောင်းသူတွေပါဝင်ရှင်နိုင်ခဲ့ကြပါတယ်။ အခုလိုဖျော်ဖြေရေးဂိမ်းကစားတာကနေအများပြည်သူနဲ့ဆက်သွယ်ဖို့အပြင်အများပြည်သူပို့ဆောင်ရေးလုပ်ငန်းတွေကိုခင့်မိတဲ့ဝန်ဆောင်မှုလုပ်ငန်းအဖြစ်မြင်လာစေဖို့နဲ့လူသစ်တွေကိုဆွဲဆောင်ဖို့လည်းရည်ရွယ်ပါတယ်။
ဂျာမနီနိုင်ငံဖရန့်ဖို့မြို့မှာပဲမြင်းရုပ်စီးပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ဒုတ်ချောင်းပေါ်ကမြင်းကောင်းရုပ်တစ်ခုကိုချိတ်ဆွဲထားပြီးတော့အဲ့ဒီဒုတ်ချောင်းကိုလူကမြင်းလို့စီးပြီးအပြေးပြန်ရတာပါ။တခြားမြင်းပြိုင်ပွဲတွေလိုပဲ အယုတ်မြင်းကိုစီးထားတဲ့လူအနေနဲ့အမြန်ပြေးတာအနှေးလမ်းလျှောက်တာနဲ့အခက်အခဲတွေကိုကျော်ဖြတ်တာလိုမျိုးရှင်ပြန်ရတာပါ။တကယ်မြင်းကိုစီးသလိုပါပဲလို့ဒီပြိုင်ပွဲကိုစီးစဉ်သူတို့ကပြောပါတယ်။ဒီပြိုင်ပွဲမှာရှင်ပြိုင်သူတွေရဲ့ဝတ်စားစင်ရင်ပုံအချိန်နဲ့ခုံကျော်ပြေးလွှားပုံတွေကိုကြည့်ပြီးအမှတ်ပေးတာပါ။အခုလိုအယုတ်မြင်းစီးပြိုင်ပွဲကိုတသက်လွတ်မြင်းစီးပြိုင်ပွဲလို့နာမည်ပ ဒီအယုတ်မြင့်ပြိုင်ပွဲဟာဆိုရှယ်မီဒီယာရဲ့ကျေးဇူးကြောင့်လူသိများနာမည်ကြီးလာခဲ့တာပါအခုလိုအယုတ်မြင့်စီးတာကိုလှောင်ပြောင်ကြသူတွေရှိပေမဲ့လည်းအားပေးသူတွေရှိတာကြောင့်အခုလိုရှင်ပြိုင်ပွဲကိုကျင်းပနိုင်တဲ့အထိဖြစ်လာရတာပါ
ဒိမဲနိုင်ငံကိုပင်ဟေဂင်မြို့ကလေလံပွဲတစ်ခုမှာတော့ရှေးဟောင်းဒိမဲအကျွေးစစ်တစ်စီးကိုယူရိုတသန်းနဲ့စံချိန်တင်လေလံဆွဲသွားပါတယ်။1496ခုနှစ်ဒိမဲဘရင်ဟန်စ်လက်ထက်မှာသွင်းလုပ်ခဲ့တဲ့ဒီအကျွေးစစ်ကိုယူရို6သိန်းလောက်ပဲရမယ်လို့မှန်းခဲ့ပေမဲ့လည်းယူရိုတသန်းပေးပြီးလေလံဆွဲသွားတာကြောင့်စကန်ဒီနေးဗီးယန်းအကျွေးစစ်တွေအတွက်ကမ္ဘာစံချိန်တင်ပေးထားတဲ့ဈေးလည်းဖြစ်ပါတယ်။ဒီအကျွေးစီးတွေကိုဒိမက်ထောဘတ်ထုတ်လုပ်သူတထေးကြီး Last Email Brand ကစုဆောင်းခဲ့တာဖြစ်ပြီးသူ့ရဲ့နောက်ဆုံးတည်ရန်စာမှာမှာကြားထားတဲ့အတိုင်းသူ့ရဲ့ဆွေမျိုးတွေကနှစ်တရာအထီကြအောင်ထိမ့်သိမ်းဆောက်ရှောက်ထားခဲ့ပြီးတော့မှပြီးခဲ့တဲ့သတင်းပတ်ကမှလေးလံတင်တာဖြစ်ပါတယ်။သူစုဆောင်းထားခဲ့တဲ့အကျွေးစီးပေါင်း 2,000 လောက်ထဲကပထမဦးဆုံး286စီးကိုလေးလံတင်ခဲ့တာဖြစ်ပြီး American Dollar 84သန်းရခဲ့ပါတယ်။ဒီအကျွေးစီးတွေဟာViking ခေတ်ကနေ20ရာစုအစောပိုင်းအထိဒိမဲနိုင်ငံရဲ့သမိုင်းဖြတ်သန်းမှုတွေကိုလေ့လာနိုင်ပါတယ
်ရုရှားနိုင်ငံမော်စကိုမြို့မှာကျင်းပတဲ့ရွှေဖြုံသီးပြိုင်ပွဲမှာတော့ပေါင်1800ကျော်လေးတဲ့ရွှေဖြုံသီးကြီးကစံချိန်ချိုးအနိုင်ရသွားပါတယ်ဒီရွှေဖြုံသီးကြီးကိုစိုက်ပျိုးရေးဝါသနာရှင်တဦးဖြစ်တဲ့ Alexander Chusov ကစိုက်ပျိုးခဲ့တာဖြစ်ပြီးတော့ပေါင1800တပောင်ဟာနိုင်ငံအတွင်းအကြီးဆုံးစံချိန်ကိုချိုးသွားခဲ့တာဖြစ်ပြီးတော့နတ်တိုးတကောင်လောက်အလေးချိန်ရှိတာပါအရင်စံချိန်ကတော့ပေါင်1800ဖြစ်ပါတယ်လို့ဒီပြိုင်ပွဲကိုစီစဉ်သူတူကပြောပါတယ်ရုရှားနိုင်ငံရဲ့ရှေးအကျဆုံးဥယျာဉ်တစ်ခုဖြစ်တဲ့အက်တီကယ်ရီဥယျာဉ်မှာနှစ်စဉ်ကျင်းပတဲ့ဆောင်းဥပေါက်ပွဲတော်မှာအခုလိုရွှေဖြုံသီးပြိုင်ပွဲကိုလည်းထည့်သွင်းကျင်းပခဲ့တာပါအခုလိုပြိုင်ပွဲအတွက်စိုက်ပျိုးသူတွေအနေနဲ့ຫນွေဥပေါက်ရာသီမှာစတင်စိုက်ပျိုးရတာဖြစ်ပြီးတော့အေးမကုန်သေးတဲ့ຫນွေဥပေါက်မှာရေခဲတာကနေကာကွယ်ဖို့အတွက်အပင်နဲ့မြေကြီးကိုအနှွေးတက်ပေးပြီးကာကွယ်ထားခဲ့ရတယ်လို့ချူဆော့ဖ်ကပြောပါတယ
်ထူးခြားဆံများသတင်းများအစီအစဉ်ကိုကိုငိမ့်ချန်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်သောရရှင်အနေနဲ့ကျွန်တော်တို့ VOA ကနေထုတ်လွှင့်ပေးနေတဲ့ Radio ရုပ်သံစီစဉ်တွေကိုကျွန်တော်တို့ရဲ့ Internet ဆောင်မြင်တာဖြစ်တဲ့ www.burmese.voanews.com မှာနေတိုက်ရိုက်ကြည့်ရှုနိုင်သလိုကျွန်တော်တို့ရဲ့ VOA Burmese ရဲ့ Facebook ဆောင်မြင်တာနဲ့ YouTube ဆောင်မြင်တာတွေကနေကြည့်ရှုနိုင်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
လက်ပြုံနိုင်ငံခြေဆိုင် Hezbollah ဘက်ကရော့ကက်ဒုံးတရာကျော်နဲ့ Israel ရဲ့ Haifa မြို့နီးဝန်းကျင်အပဝင်အတွင်းပိုင်းပို့ချတဲ့နယ်မြေတွေကိုပါတိုးချက်ပြီးဒီကနေ့ပဲတက်ခိုက်ပါတယ် Israel ကလက်ပြုံပချမ်းကိုအချိန်မောင်းရန်နဲ့ချီတက်ခတ်ခဲ့ပြီးတော့လက်တုံပြန်တဲ့တက်ခတ်မှုတွေနဲ့အတူလက်နဲ့ချီတင်းမာနေတဲ့နှစ်ဖက်ကြားစစ်ပွဲကြီးတစ်ခုအတွင်ဖြစ်လာနေတာပါ Israel နိုင်ငံမြောက်ပိုင်းကိုညဘက်ရော့ကက်တွေနဲ့ဒလဆက်ပစ်ခတ်ခံခဲ့ရတဲ့ကြောင့်လေကြောင်းရန်အချက်ပေးတဲ့အနေနဲ့အတူလူပေါင်း1000နဲ့ချီဘေးလွတ်ရာတိမ်းရှောင်ခဲ့ကြရပါတယ်အိုင်ဖာမျိုးနီးကလူနေအဆောက်အဦတစ်ခုကိုရော့ကက်တုံးထိမှန်မှုကြောင့်လူသုံးယောက်တန်ရပြီးအဆောက်အဦနဲ့ကားတွေလည်းမိလောင်ခဲ့တာပါယူကရိန်းနိုင်ငံကာကီမျိုးကလူနေရက်ကွက်မှာရုရှားရဲ့တိုက်ခိုက်ခံရမှုကြောင့်ကလေးတစ်ချို့ပါဝင်လူ21ယောက်ထိခိုက်ဒဏ်ရာတွေရတဲ့အကြောင်းဒေသခံအုပ်ချုပ်ရေးမှူးကဒီနေ့ပဲပြောပါတယ်ထပ်မံအဆောက်အဦနှစ်ခုမှာညဘက်လူတွေအိတ်ချိန်စနေနေ့ညဘက်ကတိုက်ခိုက်ခံရမှုကြောင့်ဒဏ်ရာပြင်းထန်သူ2ဦးပါဝင်ထိခိုက်သူတွေကရှေးကိုဆေးရုံတင်ကုသပေးရတယ်လို့လည်းအုပ်ချုပ်ရေးမှူးကလူမှုကွန်ရက်မှာပြောဆိုခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲနိုဝင်ဘာလ5ရက်နေ့မတိုင်ခင်သတင်းပတ်နှစ်ပတ်လောက်အလိုအောက်တိုဘာ23ရက်နေ့မှာသမ္မတအော်တိုနယ်ထရန့်နဲ့နောက်တစ်ကြိမ်စကားဆက်တူဖို့အမေရိကန်ရုပ်သံ CNN ရဲ့ဖိတ်ကြားချက်ကိုသူ့သမ္မတကမလာဟဲရစ်ကလက်ခံလိုက်ပါတယ်။ပြန်ပက် Republican သမ္မတလောင်းထရန့်ကိုလည်းလက်ခံမှုတိုက်တွန်းတဲ့အကြောင်း Democratic သမ္မတလောင်းဟဲရစ်ရဲ့ COE ဘက်ကစနေနေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ခင်ဗျာ။
တရင်ချင်းရုပ်ကိုကိုအောင်လွင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စာအီဒါဟမ်ဂျွန်းနဲ့တီယန်ဝမ်လို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလံမီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has